တရားနာပိဿများနဲ့တကွစัจ java လာအနန္တမှာရှိကြတဲ့လူနဲ့မြတ်မာတတ္တဝါအားလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2002ခုနှစ်အောက်တိုဘာလ29ရက်ရန်ကုန်မြို့စမ်းချောင်းမြို့နယ်အောင်ချမ်းသာရပ်ကွက်တိရိမင်္ဂလာလံကံမြင့်ကျောင်းတိုက်အတွင်ဆင်ကျင်းပါれရှိပါရမီဆယ်ရက်အချိန်ပိုင်းတရားစခန်းဓမ္မဒါနအမတ္တဒါနဓမ္မသဘင်မှာအစဉ်ကြီးအောင်ပြောလို့အမည်ပေးထားတဲ့တရားတစ်ပုံနဲ့ဓမ္မဒါနတရားအလှူပေးသူမှဖြစ်ပါတယ်တရားအလှူရှင်အနေနဲ့တရားအလှူမပေးသူခင်တရားအလှူခံပုဂ္ဂိုလ်များအနေနဲ့တရားအလှူမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့သဗ္ဗညုမြတ်စွာဘုရားရှင်ကိုသူဖျားရှင်ရဲ့အတဟံဂုံတော်ပေါ်များခြင်းဖြင့်ရှိမှုစွာရှိခိုးပူဇော်ကြရအောင်အလုံးမဲ့လည်းဥချထားပြီးတော့အတဟံဂုံတော်အသေးပဲတစ်မျိုးကို၃ခေါက်စီပေါ်များလိုက်ကြပါသာဖြာရှင်ရဲ့အရဟံဂုံတော်ပေါင်းများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်ဥချီထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဂ္ဂိုလ်လည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုံနဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားခေါင်းစဉ်ကဘာလဲလဲအစဉ်တည်းအောင်ပြောတရားတော်တပ္ပယအနေနဲ့ပြောမယ်ဆိုရင်တော့ဘတ္တတပ္ပယလို့ခေါ်ပါတယ်။ဘာတပ္ပယတဲ့တုန်းဘတ္တမုံနော်ဘတ္တဘာကုံကြီးဘာနောက်ကတအကြီးတကလေးမဟုတ်ဘောနော်ဘာကုံကြီးတအကြီးရဲ့နှစ်ခုဆက်ပြီးတော့ဆိုလိုက်တော့ဘတ္တလို့ဆိုရဘတ္တတဘတ္တယီတဒီအတန်တွဲပေါ့နော်ဘတ္တဆိုတဲ့စကလုံးကတရားနာပိဋကများနဲ့တော့နည်းနည်းအလံဝေးတယ်လို့ဖြစ်နေတာပေါ့လေတရားနာပိဋကများနဲ့နီးစပ်တဲ့စကားလုံးနဲ့ပြောမယ်ဆိုရင်တော့ဝါစာတပ္ပယလို့ပြောမယ်ဆိုပြောလို့ရတာပေါ့ဝါစာတပ္ပယဆိုရင်တော့မှတ်မိသွားတယ်မဟုတ်လားမှတ်တော့မှတ်မိတယ်ဒါပေမဲ့ပိဋကတော်မှာလာတဲ့အတိုင်းဘတ္တတပ္ပယလို့ပဲမှတ်ထားဘာတပ္ပယတဲ့တုန်းဘတ္တတပ္ပယစကားညှက်တာရမယ်စကားအစဉ်ကြည်ရမယ်ကိုယ်နဲ့ညှက်တဲ့စကားကိုယ်နဲ့အစဉ်ကြည်တဲ့စကားကိုနားထောင်ရမှာတရားဒုတိယမြတ်ရှားနိုင်တယ်တရားချမ်းသာတရားရတာကိုခံစားနိုင်ပါတယ်စကားမျှတရမယ်လို့ဆိုလိုက်ကြတဲ့ကောကတရားအထုံရင်စကားမပြောဘဲအားထုတ်ရမှာလားစကားပြောပြီးအားထုတ်ရမှာလားစကားမပြောဘဲအားထုတ်မှာတော့ဘယ်နဲ့လို့ဘတ်တတ်တပါရဖြစ်ပါတော့မလို့တချို့ကဝစီပိတ်ဆိုပြီးတော့အားမထုတ်ကြဘူးလားအားထုတ်ကြပါလားအားထုတ်ကြတယ်တရားထုတ်ဖို့ချင်းချင်းသူလဲဝစီပိတ်ကိုလဲဝစီပိတ်အားလုံးလဲဝစီပိတ်နေကြတဲ့ဆိုမှတော့ကိုယ်နဲ့မျှတတဲ့စကားဘယ်လိုလုပ်နားထောင်ရပါတော့မလို့ကိုယ်နဲ့အဆင်ပြေတဲ့စကားဘယ်လိုလုပ်ကြားပါတော့မလို့ဒါဆိုရင်တရင်လုံးပေါ်တယောက်ယောက်စီကစကားလေးတစ်ခွန်ကြားလိုက်ရမှတရားဒုတိယမြတ်ရမယ်ပုဂ္ဂိုလ်ကဝစီတွေအကုန်လုံးပိတ်ထားလို့အဲ့ဒီစကားကြားခွင့်မရတော့ဘူးဆိုရင်တရားဒုတိယမြတ်ရပါအောင်မလား
မရပါဘူး
မရတော့ဘူးဒါဖြင့်ဝစီပိတ်အားထုတ်ရမှာလားဝစီဖွင့်အားထုတ်ရမှာလား
ဝစီဖွင့်အားထုတ်ရမှာ
ပဇိဖွင့်အားထားမှာဆိုလို့အချိန်တိုင်းဟောင်းဖွာဟောင်းဖွာနဲ့ဒီလိုပြောနေရမှာတော့မဟုတ်ဘူးပေါ့နော်ပြောတင်ပြောထိုက်တဲ့အချိန်မှာပြောတင်ပြောထိုက်တဲ့စကားကိုပြောတင်ပြောထိုက်သလောက်ပြောပြီးအားထားရမှာပေါ့တကယ်လိုအပ်မှပြောရမှာပေါ့နော်မလိုအပ်ဖက်နေတော့မပြောရဘူးမလိုအပ်ဖက်ဒီစကားပြောတယ်ဆိုတဲ့နေရာမှာလည်းတကယ်လိုအပ်တဲ့စကားကိုသာလိုအပ်သလောက်ပြောရမှာဝစီဘိတ်အကျင့်ကတော့ဝစီဘိတ်နဲ့ပတ်သက်လို့တော့ဥစဉ်တော့ဟိုတယောက်ထင်းနေဒီစိတ်ထဲထားတရားထဲမှာလည်းအထိုက်လျောက်နည်းနည်းချဲ့ပြီးရေးထားပြီးသားပါမြတ်စွာဘုရားရှင်ကဝစီဘိတ်အကျင့်ကိုတိဋ္ဌိအကျင့်လူအကျင့်တရိစ္ဆာန်အကျင့်နဲ့ဒါမြတ်စွာဘုရားရှင်ကိုယ်တော်တိုင်ဟောကြားတော်မူထားတာနော်ယောဂီကလူအကျင့်ကျင့်ကြတာလားလူကောင်းအကျင့်ကျင့်ကြတာလား
လူကောင်းအကျင့်ကျင့်ကြတ
ာပါဒါကြောင့်ဝစီပိတ်ရမှာလားဖွင့်ရမှာလားတရိသံကျင့်ကျင့်ကြတာလားလူအကျင့်ကျင့်ကြတာလား
လူအကျင့်ကျ
င့်ကြတာဒါကြောင့်ဝစီပိတ်ရမှာလားဝစီဖွင့်ရမှာလား ငကိုယ်ရေဖွင့်ကျင်နေတာနဲ့အကိုက်တယ်နော်မပြောရင်မနေနိုင်တာကလွဲလို့ဆိုတဲ့ပုံကိုယ်ကြီးဆိုတော့ဝစီဖွင့်တဲ့တရားစကားနဲ့ကြိုက်မှာပေါ့အဲ့တော့တကယ်လူအပ်တဲ့စကားကိုပဲလူအပ်တဲ့လောက်ပြောရမှာလူအပ်တဲ့စကားတောင်မှလူအပ်တဲ့လောက်ပဲပြောရမယ်ဆိုတော့မလူအပ်တဲ့စကားဆိုရင်လုံးဝကိုမပြောရဘူးပေါ့နော်မလိုအပ်တဲ့စကားဆိုတာကဘယ်လိုစကားမျိုးတွေတို့ဝစီဒုစရိုက်၄ပါးရှိတော့နဲ့ကြည့်မယ်ဆိုရင်တော့ဘုဒ္ဓဝါဒနေပါဦးဆိုကြည့်ပါဦးဝစီဒုစရိုက်၄ပါးဘာတွေတို့ဘုဒ္ဓဝါဒ
သုဒ္ဓဝါဒသံဃာပလပဝါဒသီတုနာဝါဒ
နည်းအစင်လည်းမကြဘူးနော်၄ပါးပြည့်ပြီးရောပေါ့လေဘုဒ္ဓဝါဒမဟုတ်မမှန်လိညာပြောတဲ့စကားတွေပိတုနာဝါစာဂုံတိုက်တဲ့ဇာတိသူတစ်ပါးရဲ့ဖြစ်ခြင်းကိုခွဲတဲ့ဇာတိသူတစ်ပါးရဲ့ညီညွတ်မှုကိုကြက်ပြားနေတဲ့ဇာတိဖရုဒဝါစာကြမ်းတမ်းတဲ့ဇာတိရိုင်းဆိုင်တဲ့ဇာတိမောက်မာတဲ့ဇာတိတံဖပလပဝါစာဆိုတာကပိန်ခြင်းနဲ့ပိန်ခြင်းနဲ့လို့ယူလိုက်ရတယ်သူ့စကလုံးတိုင်းရိုက်ကြတာပိန်ခြင်းသောဇာတိပေါ့နော်ပိန်ချင်းနဲ့ဆိုတော့နားမလည်းပဲရှင်းနေဦးမယ်။တန်ဖပလာပဆိုတော့ပလာပဆိုတာစဘာပိန်စဘာအချင်းကိုပလာပလို့ခေါ်တာပေါ့နော်။အဲ့ဒီစဘာပိန်စဘာချင်းစိုက်တော့အပင်ပေါက်ပါအောင်မလ
ား
။မပေါက်ဘူး။မလွဲတာလို့ကံကောင်းလို့ပေါက်တော့မှပိန်ပိန်ကြီးကြီးကျုံကျုံသေးသေးလေးပဲပေါက်မှာပေါ့နော်။အဲ့ဒီလိုစဘာပိန်စဘာလေးကဘာအကျိုးစီးပွားမှမဖြစ်ထွန်းနိုင်တယ်လို့ပဲ။တန်ဖဆိုတာအကျိုးစီးပွားတွေကိုဖျက်ဆီးတာ။ပလာပကစဘာချင်းစဘာချင်းကဲ့သို့အကျိုးစီးပွားတွေကိုဖျက်ဆီးတဲ့တရားမျိုးလို့တန်ဖပလာပပိန်ခြင်းတယ်လို့ပြောတယ်ရတာပါပဲเนาะအဲ့တော့ပိန်ခြင်းသောစကားအကျိုးမရှိတဲ့စကားအနှစ်သာရမရှိတဲ့စကားဘာမှအတိတ်ပဲမပြေဝတဲ့စကားအဲ့ဒီစကားလေးမျိုးကိုတော့ရှောင်ကျင်ရမယ်သူတရားစကားမှာရိတ်တာတော့ဝင်နေပါရဲ့ရိတ်တာတွေရောက်ပြီးတော့မဟုတ်တာတွေရှောက်ပြောနေပြီလည်းမရှိဘူးလားရ
ှိပါတ
ယ်ယောဂီအချင်းချင်းတောင်မှတရားနဲ့တရားအဆင်မပြေအောင်ဂုံတိုက်တဲ့တွေရောမရှိဘူးလားတရားနဲ့တရားအယုဒ္ဓနတ္တတွေပြောတဲ့သူယောဂီတွေရောမရှိဘူးလားအကျိုးမရှိတဲ့ဇာတိကိုဟောင်းပွားအောင်ပွားနေပြောနေတဲ့သူတွေရောမရှိဘူးလားရှိတယ်တချို့များဝိပဿနာတရားစခန်းလာပြီးတော့ပြောလိုက်မှချင်းဗေဒင်ရတရားတွေတရားရိုက်တတ်စင်ပြီးယောဂီအကြောင်းတွေဝိဇ္ဇာတွေဘာတွေညာတွေဒါတွေပြောနေတယ်ရောမရှိဘူးလား ရှိတယ်နော်ကိုရောက်နေတဲ့နေရာဘာနေရာလဲဆိုတာကိုမသိတာကိုရောက်နေတဲ့နေရာကိုနားမလဲတော့ကိုပြောမယ်စကားလဲမသိတော့ဘူးဖြစ်သွားတာเนาะအသက်ကြီးတဲ့ငယ်တာနဲ့မဆိုင်ဘူးเนาะဟောင်းဘွားဟောင်းဘွားပြောတာကြီးတဲ့လူတွေညာလားငယ်တဲ့လူတွေညာလားတယောက်ကြီးတို့ဖြေတာပဲเนาะငယ်တဲ့လူတွေထက်ကြီးတဲ့လူတွေကပို့ပြီးတော့ဟောင်းဘွားဟောင်းဘွားပြောတတ်တယ်တယောက်ကြီးတို့ပြောလို့ဥစဉ်မှတ်သားထားလိုက်ပြီเนาะအဲ့ဒါအဲ့ဒီဝေဒီတစ္ဆိုက်၄ပါးကိုလည်းရှောင်ကျင်ရမယ်လူရင်းကတော့အကျိုးမရှိတဲ့ဇာတိဆိုရင်ပြီးသွားတာပါပဲเนาะတရားစခန်းမှာရောက်နေတဲ့ဆိုရင်တရားအတွက်ဘာမှအထောက်အကူမပြုတဲ့ဇာတ်ကားတွေမပြောနိုင်။တိရိသနာကထာဆိုတဲ့ရှုထောင့်ကကြည့်မယ်ဆိုရင်တော့တိရိသနာဆိုတာတရိသန်လို့တော့တခါနေရာဒီမှာဘာသာပြန်လိုက်တာပေါ့နော်။ဒီနေရာမှာတော့တရိသန်လို့ဘာသာပြန်လိုက်အာနာကိုကောင်းတယ်။တရိသန်ဇာတ်ကားတွေဆိုတော့အာနာကြာကြီးပေါ့။တိရိသနာဆိုတာကန့်လန့်လို့ဆိုလိုတယ်ကထာဆိုတာကဇာတ်ကားတိရိသနာကထာဆိုတော့ကံလန်စကားပေါ့။ဘာနဲ့ကံလန်လဲဆိုရင်တော့မဖို့နိဗ္ဗာန်နဲ့ကံလန်စကား။ ကောင်းရသူကြီးလူပြည်နတ်ပြည်နဲ့ကံလန်စကားလူရင်းကတော့နိဗ္ဗာန်နဲ့ကံလန်စကားပေါ့ယောဂီအနေနဲ့ပြောမယ်ဆိုရင်တော့နော်အဲ့ဒီလိုတိရိသနာကထာတိရိသန်နေတိသွားတယ်လာတယ်ဆိုတော့မိုးနဲ့အတဲ့သွားတာလားကံလန်သွားတာလား
ကံလန်
ကံလန်သွားတာနော်တိရိသန်ကမိုးနဲ့ကံလန်ဖီလာလုပ်ပြီးသွားကြတယ်အတဲ့သွားပါတယ်ဆိုတဲ့မြောက်တို့လူဝန်တို့တောင်မှတခါတည်းကမမအတဲ့သွားတာအများဖြင့်တော့ကံလန်နဲ့သွားကြတာနော်ဒါကြောင့်တိရိသန်တွေကိုတိရိသန်လို့ဘာလို့ခေါ်ရလဲဆိုရင်မိုးနဲ့ကန့်လန့်သွားလို့တိရိသန်လို့ခေါ်တာပါအဲ့တော့စကားကလည်းပဲမဖို့နိဗ္ဗာန်နဲ့ကန့်လန့်ဖြစ်နေတဲ့စကားမဖို့နိဗ္ဗာန်နဲ့ဖီလာဆန့်ကျင်ဖြစ်နေတဲ့စကားဆိုရင်တိရိသနာကထာအာမနာရံပြောလိုက်မယ်ဆိုရင်တော့တိရိသန်စကားရင်းရင်းကြီးကြီးပြောမယ်ဆိုရင်တော့ကန့်လန့်စကားဖီလာစကားဆန့်ကျင်တဲ့စကားပေါ့အဲ့ဒါက32မျိုးတောင်ရှိပါတယ်ဒါကကထာသောရကထာသတိအဖြစ်ပေါ့လေမင်းနဲ့ပတ်သက်တဲ့စကားမင်းရဲ့အမတ်မင်းရဲ့အရာရှိနဲ့ပတ်သက်တဲ့စကားခိုးသူနဲ့ပတ်သက်တဲ့စကားယောက်ျားနဲ့ပတ်သက်တဲ့စကားမိန်းမနဲ့ပတ်သက်တဲ့စကားမျိုးနဲ့ပတ်သက်တဲ့စကားရွာနဲ့ပတ်သက်တဲ့စကားနှီးကုန်းနဲ့ပတ်သက်တဲ့စကားနေပယ်စနပုံးနဲ့ပတ်သက်တဲ့စကားတောနဲ့ပတ်သက်တဲ့စကားတောင်နဲ့ပတ်သက်တဲ့စကားမြင်းနဲ့ပတ်သက်တဲ့စကားသမုဒ္ဒရာနဲ့ပတ်သက်တဲ့စကားလောကီကြီးဝါကြီးစီဝါကြီးနဲ့ပတ်သက်တဲ့စကားစသည်အဖြင့်အများကြီးရှိတယ်နော်အတိအကျပြည့်ရင်တော့ကောက်ကိုလေးလာကြပြီတော့ပေါ့နော်လူရင်းကတော့မက်ဖို့နိဗ္ဗာန်နဲ့ဆန့်ကျင်တဲ့စကားမှတည်းမယ်အဲ့ဒီ32မျိုးတဲ့ပါပါမပါပါအကုန်လုံးဟာဘာစကားလို့ပြောရမလဲ
တ
ိရိသနာကထာတိရိသနာကထာပဲမိကြတာပြောရင်ရော
တိရိသနာကထာပ
ါအဲ့ဒါတခါကြီးတို့ပြောတာပဲနော်မိမိအားထုတ်စေတတိပဌံဝိပဿနာအလုပ်ကိုအထောက်အကူမပြုတဲ့စကားမှတည်းမယ်တိရိသနာကထာလို့သာမှတ်လိုက်ပြီတော့နော်အဲ့ဒီလိုစကားမျိုးတွေကတော့မလိုအပ်တဲ့စကားလိုအပ်တဲ့စကားကိုပဲလိုအပ်တဲ့အချိန်မှာလိုအပ်တဲ့လောက်ပြောရမယ်ဆိုတော့မလိုအပ်တဲ့စကားဆိုရင်တော့လုံးဝကိုပြောစရာမလိုတော့ဘူးเนาะဟိုခုနတန်စင်တန်းကန့်အပြောမနေဆိုရင်တော့လိုအပ်တဲ့အချိန်မှာလိုအပ်တဲ့စကားကိုလိုအပ်တဲ့လောက်ဆိုတော့မလိုအပ်တဲ့စကားကိုမလိုအပ်တဲ့အချိန်မှာမလိုအပ်တဲ့လောက်လို့ပြောဖို့လူသေးလားမလိုတော့ဘူးเนาะမလိုအပ်ဘူးဆိုမှတော့ဘာမှကိုမလိုအပ်တော့ဘူးဒါကြောင့်မလိုအပ်တဲ့ဒီဝစီတုစရိုက်၄ပါးစကားတွေနိုင်ရနိုင်ပါနဲ့ဆန့်ကျင်တဲ့တိရိသနာကထာဆန့်ကျင်နိုင်ရနိဗ္ဗာန်ရဲ့ဆန့်ကျင်မဲ့စကားဖီလာကံလန်စကားတွေကိုရှောင်ကျင်ပြီးတော့ပြောတင်ပြောထိုက်တဲ့မြတ်စွာဘုရားခွင့်ပြုထားတဲ့စကားတွေကိုပဲပြောကြရမယ်။ဒါကြောင့်ဆိုလိုက်ပါလူအပ်ချိန်မှာ
လူအပ်ချိန်မှာ
လူအပ်ရာ
လူအပ်ရာ
တိုင်းတာပြောရမည
်တိုင်းတာပြောရမည်လူအပ်ချိန်မှာလူအပ်ရာတိုင်းတာပြောရမည်
လိုအပ်တဲ့အချိန်မှာလိုအပ်ရာဆိုလိုအပ်တဲ့စကားကိုတိုင်းတာဆိုတာအတိုင်းတာကြည့်ပြီးတော့အချိန်နေချိန်ကကြည့်ပြီးတော့အတိုင်းတာပမာဏနဲ့ပြောရမယ်အကျိုးရှိတယ်ဆိုတိုင်းလည်းမဆုံးနိုင်အောင်ပြောနေလို့မဖြစ်ဘူးတကယ်လိုအပ်တဲ့လောက်ကလေးပဲပြောရမှာနော်ဟုတ်မြတ်စွာဘုရားရှင်ရဲ့စကား6ခွန်းဆိုတာကြားဘူးတယ်မဟုတ်လား
သ
ုက္ကတဂုံတော်ထဲမှာလीစကား6ခွန်း6ခွန်းလုံးထားလိုက်ပေါ့တကယ်ပြောမယ်စကားဘယ်နှခွန်းနဲ့တော့နှခွန်းအဲ့နှခွန်းပါလေတို့အဲ့ဒါတခွန်းရပြီပေါ့နောက်ပြီးတော့အဲ့ဒါ3ချက်နဲ့တွတ်သွားတာအင်္ဂါ3ချက်နဲ့အကျစ်မှန်လဲမှန်ရမယ်အကျိုးလည်းရှိရမယ်ဒါလိုရင်တော့အဲ့ဒီနှစ်ချက်ကတော့အဓိကနှခွန်းကွဲသွားတာကတော့တစ်ဖက်သားသဘောကြတာရယ်သဘောမကြတာရယ်ဆိုပြီးနှစ်မျိုးကွဲသွားတာပေါ့နော်မှန်လဲမှန်နေအကျိုးလေးရှိတယ်ဒါပေမဲ့ပြောလောလောဆယ်ဒီစကားပြောနေတဲ့အခိုက်အတန့်ဒီစကားကိုနားထောင်တဲ့အခိုက်အတန့်မှာနားထောင်တဲ့ပုဂ္ဂိုလ်ကမကြိုက်ဘူးငါ့ကိုဒီလိုပြောရကောင်းလားမှန်တာပြောတိုင်းကလောကကြီးကြိုက်လို့လားက
ြိုက်ပါဘူး
မကြိုက်ဘူးနော်အဲ့တော့မှန်နေအကျိုးရှိတယ်လောလောဆယ်တော့မကြိုက်ဘူးတဖြည်းဖြည်းနဲ့တော့အကျိုးရှိပါမှာပေါ့လေနော်နောက်တစ်ခုကတော့မှန်လဲမှန်နေအကျိုးလေးရှိတယ်နားထောင်တဲ့လူကလည်းကြိုက်တယ်သဘောကျတယ်အဲ့လိုစကားနှစ်မျိုးကိုပဲပြောရမယ်ကြိုက်တာမကြိုက်တာနှစ်ခုဖယ်ထားလိုက်မယ်ဆိုရင်တော့မှန်လဲမှန်နေအကျိုးလေးရှိတယ်အဲ့ဒီစကားမျိုးကိုသာပြောရမယ်မှန်လဲမှန်နေအကျိုးလေးရှိတယ်ဆိုတဲ့နေရာမှာလည်းအကျိုးရှိတာကပုံပြီးအဓိကကြတော့ပြန်တယ်နော်မှန်တော့မှန်နေအကျိုးမရှိဘူးဆိုတော့ပြောဖို့လိုပါဦးမလား
မလိုပ
ါဘူးမလိုဘူးဒါကြောင့်မှန်လဲမှန်အကျိုးလေးရှိတဲ့စကားမျိုးကိုပဲလိုအပ်သလောက်ပြောကြရမယ် ပြောမယ်ဆိုတာကတော့မြတ်စွာဘုရားရှင်က10မျိုးသတ်မှတ်ထားတာပေါ့အပိဿာကထာအလူနေရနဲ့ပတ်သက်တဲ့စကားလည်းပြောပါတဲ့ကိုယ်လည်းပြောသူများပြောတာလည်းနားထောင်ပေါ့နော်တကယ်လို့ကအလူမနေဘဲနဲ့အလူများနေတယ်ဆိုရင်အလူကြီးနေတယ်ဆိုရင်အလူနေရနဲ့ပတ်သက်တဲ့စကားလေးနားထောင်လိုက်ရတယ်ဆိုရင်ကိုယ်ပဲတတိလေးတွေဖြည့်ဉာဏ်လေးတွေဖြည့်ပြီးတော့ပြည့်ပြည့်နိုင်သွားတာပေါ့ဒီအလူကြီးမှုကမိမိရဲ့ဝိပဿနာဉာဏ်ကိုအနှောက်အယှက်ဖြစ်နေတဲ့အချိန်မှာအလိုနည်းမှုနဲ့ပတ်သက်တဲ့စကားလေးနားထောင်ရလဲရတော့အလိုကြီးမှုကြီးပပပြီးတော့အလိုနည်းသွားတယ်အဲ့ဒီအချိန်မှာကိုယ့်ရဲ့အာထုဆေဝိပဿနာဉာဏ်ကလည်းအာကောင်းသွားတယ်ကိုယ့်အလိုကြီးနေတဲ့အချိန်မှာအကုန်လုံးကဝစီပိတ်ပြီးတော့ဘာမှမပြောကြဘူးဆိုရင်အပိဿာကထာလို့ခေါ်တဲ့အလိုနည်းတာနဲ့ပတ်သက်တဲ့စကားကြားရပါဦးမလားက
ြားရပါပါ
အဲ့ဒါဆိုရင်ဝိပဿနာဉာဏ်ရောဖြစ်ပါဦးမလား
ဖြစ်ပါ
မဖြစ်တော့ဝိပဿနာဉာဏ်ကိုဒီအလိုကြီးခြင်းဆိုတဲ့လောဘကြီးကတားမြစ်နေတဲ့အတွက်မဖြစ်တော့ဘူးဒါကြောင့်အလိုနည်းတာနဲ့ပတ်သက်တဲ့စကားတနည်းပြောရင်ကိုယ့်ကိုအလိုနည်းစေမယ့်စကားမျိုးနားထောင်ပါပြောရမယ်ယူရမဟုတ်နော်ဘာသာစကားလို့ခေါ်တဲ့အဓိကအချက်ကပြောရတဲ့နားထောင်တာကိုအဓိကယူရမှာပါအပြန်လှန်ပြောရဲဆိုတော့ပြောလဲပြောနားလဲနားထောင်ပေါ့နော်အဲ့တော့အလိုနည်းတယ်ဆိုတာအလိုမကြီးတာပါပဲနော်အလိုကြီးတယ်ဆိုတာကလောဘပေါ့အလိုကြီးတယ်ဆိုတာကပစ္စည်းနဲ့ပတ်သက်လို့ရှိရင်တိတိလလပါရီအများကြီးလိုချင်တာကိုအလိုကြီးတယ်လို့ခေါ်တာပေါ့အများကြီးမလိုချင်ဘူးဆိုရင်အလိုနည်းတာပေါ့တခါဂုံနဲ့သူတော်ကောင်းဂုံနဲ့ပတ်သက်လို့ပြောမယ်ဆိုရင်ကို့မှာမရှိတဲ့ဂုံတွေကိုရှိတယ်လို့သူတော်ဘာအချင်းကြီးစေချင်တာအလိုကြီးတာပဲကို့မှာတကယ်ထင်ရှားရှိတဲ့ဂုံတွေကိုရှိပင်ရှိတော့ညာလဲသူတော်ဘာမသိစေချင်ဘူးသူတော်ဘာသိအောင်ထုတ်ဖို့ပြီးတော့မကြွားပါဘူးဆိုရင်အလိုနည်းတာပဲပေါ့အဲ့တော့မရှိတဲ့ဂုံကိုအရှိထင်စေချင်လဲအလိုကြီးတာပဲရှိရှိပဲရှိတော့ညာလေသိသိကျင်တယ်ဆိုရင်လေအလိုကြီးတာပဲအဲ့ဒီနှစ်ခုလုံးပဲရမှာပေါ့နော်အဲ့တော့ကို့မှာသရာတရားရှိတယ်ကို့မှာသရာတရားရှိမှသူများကသိသိကျင်တယ်ကျွန်တော်ကသရာတရားဘလောက်ကောင်းတာကျမကသရာတရားဘလောက်ကောင်းတာပုထုဇဉ်တွေမှာတော့ကျမနဲ့ရှင်နေတဲ့သရာတရားပိုင်းရှင်တော့ရှိမရှိပါဘူးအဲ့လိုပြောတဲ့လူလည်းမရှိဘူးလား
ရှိပါတယ်
ဒါအလိုမနေဘူးနော်အလိုများနေတာပေါ့အလိုများတဲ့ဆက်တဲ့အလိုကြီးတဲ့လူပဲပြောတာပိုကောင်းပါတယ်နော
်
အလိုကြီးတာပဲဟိုကျွန်တော်တို့ကတော့၅ပါးတိလလုံလာလာဘလောက်တောင်ကြာပြီဆိုပြီးတော့သူများကကိုတိလလုံလာနေတယ်မသိသေးချင်ဘူးလားအကြောင်းဆက်လို့တစ်ဖက်သားအကျိုးရှိနိုင်လို့အချိန်နဲ့ရပြောတာကတော့အပြည့်မရှိဘူးပေါ့နော်ကိုတိလလုံနေဆိုတာကိုသူများသိသေးချင်လို့ပြောတဲ့ဆိုရင်အလိုကြီးတာပဲအဲ့ဒီလိုအလိုကြီးတာမျိုးလည်းပယ်ရမယ်ပေါ့နော်အဲ့ဒီအလိုနည်းခြင်းဆိုတဲ့အပိဿာတရားကလည်း၄မျိုးရှိပါတယ်။ပစ္စယအပိဿာပစ္စည်း၄ပါးနဲ့ပတ်သက်လို့အလိုနည်းရမယ်။ဒါယဟန်တော်များအတွက်ဥပမာအဓိကပြထားတာပေါ့။ယဟန်တော်တွေအတွက်ပြထားတဲ့ဥပမာကိုကြည့်ပြီးတော့ကိုယ်ကလည်းနီးမိပြီးလူနဲ့ဆိုင်တာကိုသိရမှာပဲ။တခါကပစ္စည်း၄ပါးတခါကအရင်ချမ်းသာတယ်။ဒါပေမဲ့လူချင်းစိတ်ကနည်းနည်းပဲလူချင်းတယ်။အဲ့ဒါဆိုရင်ဘယ်လောက်လူခံရမလို့နည်းနည်းပဲလှူခံမယ်သူအများကြီးချမ်းသာပြီမယ်လို့သူကသူ့သရာတရားကနည်းနည်းပဲလှူကျင်တာဆိုတော့နည်းနည်းပဲအတူခံပါတဲ့တခါကနည်းနည်းပဲချမ်းသာတယ်သူကျင်တာကတော့သရာတရားကကောင်းလို့အများကြီးလှူကျင်တယ်အဲ့ဒါဆိုလည်းဘယ်လောက်လှူခံမလို့နည်းနည်းပဲလှူခံတယ်သူ့မှာရှိတာကနည်းနည်းပဲရှိတာဘူးနော်အဲ့ဒါသူ့ရှိသလောက်ကလေးပဲကိုကအတူခံသူ့သရာတရားရှိသလောက်ကြီးကိုဒီတခါကတော့ငါပြောလို့ရှိရင်တော့မရရအောင်ရှာကြံပြီးရှူမှပဲရှိပြီးတော့စွတ်အလှူမခံနဲ့တဲ့နော်တရာကအများကြီးလဲချမ်းသာပါတယ်တရာကလည်းကောင်းလို့အများကြီးလဲရှိနေပါတယ်အဲ့ဒါဆိုဘယ်လောက်ထူခံမလို့ဟာလောဘတည့်ကြည့်ပါလားအများကြီးထူခံပဲတဲ့နော်အများကြီးလဲထူနိုင်တယ်အများကြီးလဲရှိချင်တယ်ဒါပေမဲ့ကိုလူတလောက်ပဲထူခံပါတဲ့နော်အများကြီးထူနိုင်ပေမဲ့အများကြီးလဲရှိချင်ပေမဲ့ကိုလူတကနည်းနည်းပဲလူရတဲ့င်နည်းနည်းပဲထူခံပေါ့ကိုလူတလောက်ပဲထူခံပေါ့နော်ဟောပူရဆရာတော့လည်းသူများပြရတာပဲဆိုပြီးတော့အများကြီးတော့အလူမခံနဲ့နော်သူတို့ဘာသာသူတို့အလိုလျောက်သူလိုရားလိုထက်ဝေနှတာဆွန့်ကျဲတာကတော့တပိုင်းတကန်တာပေါ့အဲ့ဒါလေးညှိမိပြီးတော့ကိုယ့်ရဲ့လက်တွေ့ဘဝထဲမှာလည်းသိရမှာပေါ့လူငယ်တွေဆိုလို့ရှိရင်မိဘစီကမုံပိုးနည်းနည်းတောင်းမှလားများများတောင်းမှလားတရားကြီးတွေတက္ကမကြီးတွေလူကြီးတွေကြတော့မိဘစီကအမွေနည်းနည်းပဲတောင်းမှလားများများတောင်းမှလားမိဘကအမွေကအများကြီးပေးနိုင်တယ်ပေးခြင်းစိတ်ကနည်းနည်းပဲရှိတယ်ဘယ်လောက်တောင်းမလို့မယုံပါဘူး အများကြီးတောင်းမှာပဲမိမဘယ်လောက်ရှိတာတာတိမသိဘူးမှတ်လို့လားပြေတော့မိကတိတာတယ်ကျွန်တော်ပြမယ်ဘာမှဘယ်လောက်ရှိခွန်းတယ်ကျွန်တော်မသိဘူးမှတ်လို့လားနဲ့အဲ့လိုတောင်းမှာနော်အဲ့ဒါဆိုအလိုနဲတာလားအလိုကြီးတာလား အလိုကြီးတာဒီဘက်ကအမွေတော့အများကြီးပြေးချင်ပါတယ်နည်းနည်းပဲပြေးနိုင်တယ်ဆိုဘယ်လောက်ပဲရှိဘူးလဲနည
်းန
ည်းပဲပြေးပါများများလို့ကျွန်တော်လည်းမရပါဘူးအဲ့တော့အများကြီးလည်းပေးနိုင်တယ်အများကြီးလည်းပေးချင်တယ်ဘယ်လောက်ရှိဘူးလို့လူတလောက်ပဲရှိမှာဆိုဘယ်လောက်လိုတာတော့အများကြီးပဲအမေပေးနိုင်တယ်ဒီဘပေးနိုင်တာတဲ့တော့အများကြီးလိုမှာနော်အဲ့တော့လူတလောက်ယူမယ်ဆိုတော့မလွယ်ဘူးဒီဒီမှာကအများရန်လိုနေတာပဲကိုနော်အဲ့တော့ကိုယ့်ကိုရှင်းပြီးတော့ကျင့်ရမှာပေါ့အဲ့တော့ပစ္စည်းလေးပါပစ္စည်းရဟန်းတော်များနေတော့ပစ္စည်းလေးပါလို့ပြောလိုက်တာပေါ့လူတွေဆိုရင်တော့ဒါပစ္စည်းဝတ္ထုတွေပေါ့နော်တက်ရှိတဲ့မဲ့ပိုင်ဆိုင်စရာတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့လည်းအလူနေရမယ်ဇေတာမှာဆိုလို့ရှိရင်လည်းဒါပြောစရာတွေအများကြီးရှိတာပေါ့ပစ္စည်းလေးပါအလူနေတာနဲ့ပတ်သက်လို့နော်ပစ္စည်းကအပိဿာနောက်အပိဿာတခုကဒုတင်ကအပိဿာတဲ့ဒုတင်နဲ့ပတ်သက်လို့လည်းအလူနေရမယ်ကိုဒုတင်အလူနေရမယ်ဆိုတာဒုတင်မကျင့်ရဘူးလို့ပြောတာမဟုတ်ဘူးနော်အလူနေတယ်ဆိုတော့အဓိပ္ပာယ်တမျိုးကောက်နေဦးမယ်ဒုတင်အလူနေဒုတင်နဲ့ပတ်သက်လို့အလူနေရမယ်ဆိုတော့ဒုတင်ဒီကျင့်နေတဲ့စိတ်သိမ့်မမွေးရဘူးလို့ဒီလိုပြောတာမဟုတ်ဘူးကိုဒုတင်ကျင့်နေတာကိုသူတော့မသိစေခင်ရဘူးသိသွားရင်တောင်မှသူသိနေတဲ့အခိုက်အတန့်သူ့ရှိမှတော့ဖြတ်လိုက်ရတယ်အဲ့ဒါကိုဒုတင်ကအပိဿာလို့ခေါ်တာနော်တခါတော့ကညီတော်နောင်တော်ယဟန်တော်မထေရနှစ်ပါးရှိပါတယ်နောင်တော်မထေရကဒုတင်အတော်များများဆောင်ထားတယ်ညီတော်ကတော့ဒုတင်မဆောင်ဘူးပေါ့လေအဲ့ဒါတနေ့တော့ညီတော်ယဟန်ကဤတော့မထေရကကြံပိုင်းတွေအများကြီးအထူးခံရလာတယ်။အဲ့ဒီအချိန်မှာနောင်တော်ကြီးကိုကြံပိုင်းလေးကတ်တာပေါ့။နောင်တော်ကြီးဘုရားဒီမှာကြံပိုင်းလေးတွေဖုံးပေးပါဦး။အဲ့ဒီအချိန်မှာနောင်တော်ကြီးကလည်းဆွမ်းစားပြီးလို့ပါဇက်စီကျော်နေပြီ။နောင်တော်ကြီးကဧကတနိဋ္ဌုတင်တစ်ထက်ထဲတစ်ထိုင်နဲ့စားရတဲ့ဋ္ဌုတင်ကိုဆောက်တည်ထားတာ။အဲ့တော့တစ်ထိုင်နဲ့တစ်ထက်နဲ့စားပြီးသွားပြီဆိုတော့နောက်ထပ်ထပ်စားလို့ရသည်လား ။မရတော့စားလိုက်ရင်ဋ္ဌုတင်ပြတ်သွားမှာပေါ့နော်။အဲ့ဒါနဲ့ကြံပိုင်းလေးဖုံးပေးပါဦးဖုရားဆိုတော့နောင်တော်ကြီးကညီတော်ပဲဖုံးပေးလိုက်ပါအရှင်ဖုရားပဲဖုံးပေးလိုက်ပါတပည့်တော်ပြည့်စုံပါပြီတပည့်တော်မလွတ်တော့ပါဘူးအဲ့ဒီလိုပယ်နေလိုက်တော့ညီတော်ကအရှင်ဖုရားအရှင်ဖုရားကဧကတနိဋ္ဌိဉ္စဆောင်ထားတာလားဖုရားအဲ့ဒီလိုလည်းပြောလိုက်ရောဧကတနိဋ္ဌိဉ္စဆောင်အေးဟုတ်တယ်ညီတော်ကြီးငါဧကတနိဋ္ဌိဉ္စဆောင်ထားတာနှစ်ပေါင်း50တောင်ရှိပြီလို့မပြောပါဘူးဧကတနိဋ္ဌိဉ္စဆောင်ထားတာလားဖုရားလို့လည်းမေးလိုက်ရောကြက်သေးသေးသေးဆိုပြီးတော့ကြံပိုင်းလေးယူပြီးတော့ဖုံးပေးလိုက်ပါတယ်။နှစ်ပေါင်း50လုံးလုံးဆောက်တရမမပြတ်အောင်ဆောက်တည်လာခဲ့တဲ့ဒုတင်ကိုဖြတ်လိုက်ပါတယ်။ဧကတနိဋ္ဌိဉ္စဆောင်ထားတဲ့ဆိုတာညီတော်အရင်ကတော့မသိသေးခင်ဘူးနော
်
။အဲ့ဒီမထင်မြတ်ပါပဲ။နိတိဒုတင်ကလည်းဆောင်ထားတာကိုနိတိဒုတင်ဆောင်တယ်ဆိုတာကကြောခင်းပြီးတော့မအိပ်တာပေါ့နော်။ထိုင်ရင်လည်းတော့အိပ်ပြောခြင်းလည်းပြောမှာပေါ့နော်။ကြောဆန့်ပြီးတော့မအိပ်ဘူး။အဲ့ညာပဲလာလေးသာသာမှာညီတော်ကတရင်လို့ကြည့်လိုက်တော့လေနောင်တော်ကြီးကတရားထိုင်လို့တခါနှစ်ရင်လို့ကြည့်လိုက်တဲ့ခါကျတော့နောင်တော်ကြီးကစဉ္ညာချပြီးတရားမှန်လို့သုံးရင်လို့ကြည့်လိုက်တော့လေမတရားရင်တဲ့တရားလေးမှန်လို့ဣရိယပုသုံးပါးနဲ့ညှက်တတ်အောင်တရားအထုတ်နေတာပဲတွေ့လူတိုင်းလူတိုင်းနောင်တော်ကြီးတရားအထုတ်နေတာကြီးပဲတွေ့တော့မနဲ့ပြတော့မေးတယ်နောင်တော်ကြီးဖေဟာနိတိတုတင်ဆောင်ထားတာပါလားဖေဟာအဲ့ဒီလိုလဲမေးလိုက်ရောမနေ့ကမှမေးတာမဟုတ်ပါဘူးညပိုင်းမှာပဲတခါတည်းမေးတာနော်နောင်တော်ကြီးနိတိတုတင်ဆောင်ထားသလားလဲမေးလိုက်ရောတခါတည်းကြောက်ခွင့်ကြီးအိတ်ထလိုက်။ဘာလို့သူနှစ်ပေါင်း50လုံးလုံးနိတိတုတင်ဆောင်ထားတာကိုသိသွားမှဆိုလို့သူတော်ကောင်းကြီးများဘလောက်ကြည်ညိုစရာကောင်းထားလဲနော်။တို့တုတင်ဆောင်တာဘယ်နှစ်နှစ်ရှိပြီဘယ်နှစ်ရက်ရှိပြီဘယ်နှစ်ကြိမ်အောင်ပြီနဲ့ကြွေးကြော်ရလား
။
မကြွေးကြော်ဘူးအဲ့ဒီလိုကြွေးကြော်လို့ရှိရင်တော့ဒုတင်ကအပိဿာဂုံချွတ်တဲ့သွားပြီ။တခြားသူတော်ကောင်းကြီးဂုံနေတော့ရှိချင်းရှိလိမ့်မယ်ဒီဒုတင်ကအပိဿာဂုံဒုတင်ကဖြုတ်ထားလိုက်မယ်ဆိုရင်အပိဿာဂုံတော့ချွတ်တဲ့သွားပြီကိုဒုတင်ကျင့်နေတာသူများရှောက်ပြောရမှာလ
ား
မပြောရဘူးနော်အေးငါဧကဒနိဒုတင်ရှောက်တည်ထားတယ်တခါတည်းဒီမှာအပီးစီလာပြီးတော့အကုန်လုံးလောင်းကြအကုန်လုံးလှူကြအကုန်ထဲ့ကြလို့ပြောရမှာလားအဲ့လူတွေလည်းဧကဒနိဒုတင်ဆောင်နိုင်ရှိသေးတာကိုတစ်ချက်တည်းဆမ်းမှာဆိုတော့ကြည့်ရှိမှအကုန်မြန်မြန်ယူခဲ့မကြံသေးနဲ့နော်ကိုဟင်းလေးချက်တာငါတွေ့ပါတယ်ဘယ်မှလည်းမပါသေးဘူးကဲအဲ့ဒီလိုဖြစ်ပါမလားမဖြစ်ဘူးဒါကြောင့်ဒုတင်ကအပိဿာဒုတင်နဲ့ပတ်သက်လို့လည်းအလွန်နေပါတဲ့နော်တခါကြီးလို့မှဒုတင်ဘဏ္ဍာဆောက်တည်ထားတာဆိုတော့ပြုံးယုံနဲ့ပြုံးလို့ဆိုဆောက်တည်ထားမှာပေါ့လေအပိဿာကုံကြောင့်မလျှောက်တာပေါ့နော်တာတုတာတု အဲ့ဒါနောက်တစ်ခုကပရိယတ္တိအပိ္ပ္ပာကိုပရိယတ္တိတက်ကြွနာပရိယတ္တိထူးကြွနာကိုသူတစ်ပါးမသိစေခြင်းမူကိုစားတတ်မှသူနာကိုရှောက်မကြွားဘူးပေါ့နော်လိုအပ်လို့လိုအပ်တဲ့အချိန်မှာလိုအပ်တဲ့လောက်ပြောတာကတော့တပိုင်းတကန်တာပဲနော်အလကားနေရင်ကိုစားတတ်တယ်ဆိုတာကိုရှောက်ပြီးတော့မကြွားတာကိုပဲပရိယတ္တိအပိ္ပ္ပာပရိယတ္တိနဲ့ပတ်သက်ပြီးတော့အလိုနေတာနောက်တစ်ခုကအဋ္ဌိကမအပိ္ပ္ပာအဋ္ဌိကမဆိုတာတရားဓိဋ္ဌိများကိုပြောတာပါနော်တရားဥဒိယနဲ့ပတ်သက်လို့လည်းအလိုနေရမယ်တဲ့ကိုကသောတာပန်အစ်စ်ဖြစ်နေတယ်ပဲထားအောင်ကျွန်တော်တော့သောတာပန်ဖြစ်ပြီးကျမတော့သောတာပန်ဖြစ်ပါပြီလို့ရှောက်ပြောရမှာလားမပြောဘူးမပြောအဲ့ဒီရှောက်ပြောနေမယ်ဆိုရင်တော့အဓိကမအပိ္ပ္ပာလို့ခေါ်တဲ့အပိ္ပ္ပာဂုံချုပ်တည်သွားပြီတကယ်ပြုတော့ကောင်းအစ်စ်ကတော့ကိုရထားတဲ့တရားရှောက်ပြီးတော့မပြောပါဘူးနော်ကိုခေတ္တသောတာပန်ဖြစ်ပြီးရှောက်ပြောတဲ့ကိစ္စမရှိဘူးလားရှိပါတယ်တွေ့ဘူးလားတွေ့ဘူးမြတ်စွာဘုရားရှင်လက်ထက်တုန်းကအနာရမိတ်တစ်ထည်မှတပည့်၃ယောက်တောင်ရှိတယ်နော်အကြီးနဲ့အလတ်ကသောတာပန်ကြီးအငယ်မလေးကတက္ကရာကံဒါပေမဲ့အနာရမိတ်တစ်ထည်ကြီးသူ့တပည့်၃ယောက်သောတာပန်သောတာပန်တက္ကရာကံဖြစ်နေတာသိလား
မသိပါဘူး
မသိဘူးနော်မသိလို့အငယ်မလေးတက္ကရာကံကြီးတေကန်ကြီးမှမောင်လေးမောင်လေးနဲ့ပြောသွားတဲ့စကားနဲ့ပတ်သက်ပြီးတော့ငါတမီးတော့ဂတိတွေလွဲတော့မှာပါပဲတေကန်ကြီးအာယုဇုနမိတ်ဆိုးတွေထင်းကုန်ပါပြီပြင်းတော့အပယ်လေးပါရောက်တော့မှတေချာပါတယ်နဲ့ဆိုပြီးတော့မျက်ရည်လည်ရွေးနဲ့ဖျားရှိကိုရောက်သွားတာနော်တပိတော့တမီးသေးကန်ကြီးခရောင်ကရန်လျှောက်ပြောသွားပါတယ်ဗျာဂတိတော့ကောင်းမှမဟုတ်တော့ပါဘူးဗျာနဲ့ဘာဖြစ်လို့တခါကြီးကပြောရတာလဲမှန်ပါဗျာတပိတော့တမီးကတပိတော့ကိုမောင်လေးမောင်လေးနဲ့သေကန်ကြီး300တောင်ခေါ်သွားပါတယ်အဲ့တော့မြတ်စွာဘုရားရှင်ကမောင်လေးမို့လို့မောင်လေးခေါ်တာဘာဖြစ်တုံးတမီးကလောကသဘောရကြည့်မယ်ဆိုရင်တော့ဟိုကတမီးဒီကအဖေဓမ္မသဘောအရကြည့်လိုက်တဲ့အခါကျတော့ဟိုကတက္ကရာကံဒီကသောတာပန်လောကုတ္တရာဂုံအားဖြင့်ကြည့်မယ်ဆိုရင်တမီးကကြီးမနေဘူးလားကြ
ီး
နေပါဘူး။တောက်ပဲငယ်ငယ်တုန်းကဉာဏ်ဤကံတရားနာပြီးပါတယ်ဗါတယ်တော့။တမီးထက်ငယ်တော့ဖိဖိတဲ့။ကောင်းကြီးကြည့်တော့စိတ်ဝင်စားကြတယ်နော်။အဖေလည်းပြောသေးတမီးထက်လည်းငယ်သေးဆိုတော့အဲ့တော့လောကုတ္တရာဂုံအားဖြင့်သင်ကသူ့ထက်နင်းကြနေတဲ့အတွက်ကြောင့်သင်ကိုမောင်လေးခေါ်သွားတာပါ။ဒီတော့တအိမ်နဲ့အတူတူနေတာပဲနေတိုင်းတွေ့နေတာပဲတမီးတရားဆင်ပဲရောက်နေပြီလေအဖေအဖေရောပဲဆင်ရောက်နေပြီလေဒီလိုမေးနေကြတာမမေးဘူးနော်တမီးတွေအရိယာဖြစ်နေတာဖေကလည်းမသိဘူးမသိလို့မသူစိတ်ကူသွားတာပေါ့အဲ့ဒီလိုကိုဖြစ်ရမှာနော်အများကြီးရှိပါတယ်ထောက်ထားရတော့တခါကြီးလို့မှသောတာပန်ဖြစ်ရင်မဆွေပြောမှလားယူမနေနဲ့လေဖြေအောင်သောတာပန်ဖြစ်နေမှာပြောခြင်းမပြောနဲ့အနာဂံဖြစ်နေတော့ပြောနော်မသိရင်ကိုတော့အနာဂံဖြစ်သွားပြီအနာခံလို့အနာဂံဖြစ်သွားပြီခေါတော့ကတော့သိရဲ့ဉာဏ်ကိုအနာခံခဲ့ရတယ်အခုတော့အနာခံတဲ့ဘဝကလွတ်မြောက်ပြီးတော့အနာဂံဖြစ်သွားပြီသွားတော့မယ်တတ်တာဆိုပြီးတော့ဒီလိုဖုံးကြောင်းသွားအောင်ပါနော်မပြောလို့မဖြစ်ဘူးအဲ့ဒါကြာအနာဂံလို့တရားကြီးမပြောခြင်းနေပေါ့သဘောအချင်းငါတော့အရင်ဒီထံလူပေါ်မှာနေလို့မဖြစ်တော့ဘူးလောကီအာယံကမကုန်နေနေလို့မဖြစ်တော့ဘူးသွားတော့မယ်ဆိုပြီးတော့ပြောခဲ့ရမှာပြောရုံနဲ့ကိုမကဘူးပေါ့လေဟိုဥက္ကတတိထင်းတယ်နော်ဥက္ကတတိထင်းသူအနာဂံလည်းဖြစ်သွားရောအိမ်ပြန်လာပြီးတော့သူ့မှရှိတဲ့မယားလေးယောက်ကိုပြောတယ်လေတင်းတော့တဲ့ငါဒီနေ့ဆက်ပြီးတော့အတူတူမနေတော့ဘူးမိဘရထံပြန်ခြင်းနဲ့သူကလည်းပြန်ကြကိုကြိုက်တဲ့ယောက်ျားကြီးရှိရင်လည်းယူကြဒါမှမဟုတ်ကိုဘသာကိုတယောက်တည်းပဲအေးအေးဆေးဆေးနေခြင်းနဲ့ဆိုရင်လေနေကြအဲ့ဒီလိုပြောတော့တယောက်ကငကိုကလေးကသူ့မှာဆွဲလန်းနေတဲ့လူကရှိတယ်ထင်ပါတယ်အဲ့ဒါကျမဘယ်သူနဲ့ယူပါမလဲပြောရောဥက္ကတတိကတခါလေရေစက်ချပြီးတော့ကိုထူလိုက်တာနော်အဲ့ဒါတခါကြီးလူမောနာဂံဖြစ်ပြီးဆိုရင်လည်းမဆွေကိုရေစက်လေးပါလိချပြီးတော့လှူခဲ့အောင
်
၄ယောက်စလုံးလှူခဲ့မယ်အခုမှပဲပေါ်တော့တယ်နော်တခါကြီးဦးလို့မှအထုပ်ကြီးမှအခုမှပြီးတော့တယ်ခွေလဲပြီးခင်တယ်နော်နိုင်ွယ်အဲ့တော့တစ္ဆေယအပိ္ပ္ပာဒုတင်ကအပိ္ပ္ပာပရိယတိအပိ္ပ္ပာအဓိကမအပိ္ပ္ပာဒါကထာဆေဘာအပိ္ပ္ပာတစ်ခုပဲရှိသေးတယ်နော်အဲ့တော့အလွန်နေတဲ့နေပတ်သက်တဲ့စကားလဲပြောရောင်ရဲ တန်တုတ်တိကထာတင်းတင်းရောင်ရဲခြင်းနဲ့ပတ်သက်တဲ့ဇာတ်ကူလည်းပြောပါတဲ့စိတ်ဓာတ်မှာလွားအထုတ်တယ်စိတ်ဓာတ်ကတသက်လို့ကျွေးနေတယ်ဆိုတော့တသက်လို့ကြီးစိတ်ညစ်လိုက်တာတရားတော်အထုတ်ခြင်းမရတသက်လို့ကြီးမလို့အာမထုတ်ခြင်းမူဆိုတဲ့ပုဂ္ဂိုလ်ကလည်းရှိတာနဲ့ရတာနဲ့ရောင်ရဲတင်းတင်းရမယ်ဆိုတဲ့ဇာတ်ကူပြောရမှာပေါ့နော်ကိုကိုယ်တိုင်ကတသက်လို့စားရစိတ်ညစ်နေတဲ့ပုဂ္ဂိုလ်ကလည်းရတာနဲ့ရောင်ရဲဖို့ပြောပြရမှာပဲအတန်ငါတက်တက်လို့ပဲစားခြင်းပြီးတော့ရနေတာကအတန်ငါကြီးမလို့စိတ်ညစ်လိုက်တာလူတွေတတော်ကိုလောဘကြီးကြတာပဲတတော်ရီပေါ်တနာညှာတဲ့စိတ်လည်းမရှိဘူးနဲ့ဆိုပြီးတော့အကုသိုလ်ပွားနေတဲ့ပုဂ္ဂိုလ်ကြတော့လေအတန်ငါရအတန်ငါကြီးနဲ့ပဲစားဖို့ဘာဖြစ်လို့တက်တက်လို့တောင်းတနေရတာလဲလို့မပြောသေးဘူးလားပြောရမှာနော်တက်တက်လို့မှပဲစားနိုင်တဲ့ခေဆိုရင်တော့တန်တုတ်တိဂုံချုံရင်းသွားပြီအဲ့ဒါလေးကိုပြောပြရမှာနော်အဲ့ဒါတင်းတင်းရောင်ရဲခြင်းဆိုတဲ့တန်တုတ်တိကလည်း၃မျိုးရှိတာပေါ့ရရနဲ့ရောင်ရဲခြင်းညရနဲ့ရောင်ရဲခြင်းကြရနဲ့ရောင်ရဲခြင်းဘယ်နှမျိုးလဲ
၃မျိုးပါ
၃မျိုးပါဠိလိုဆိုတော့ယထာလာဘတန်တောတာယထာဗလတန်တောတာယထာတာရုပတန်တောတာပေါ့အဲ့ဒါရရနဲ့ရောင်ရဲတဲ့ဆိုတာကကောင်းတာပဲရရဆိုးတာပဲရရအဲ့ဒီရတာလေးနဲ့ပဲကျင့်နဲ့လိုက်တယ်နောက်တစ်ခုထပ်ပြီးတော့မတောင်းကြတော့ဘူးအဲ့ဒါကိုရရနဲ့ရောင်ရဲတယ်လို့ခေါ်ပါတယ်ညရနဲ့ရောင်ရဲတယ်ဆိုတာကကိုရထားတဲ့ဟာကကိုရဲ့ခန္ဓာကိုယ်အနေထားနဲ့တပ်ပါရမဖြစ်ဘူးအဲ့ဒီတော့ကိုရဲ့တရင်သုံးပေါ်ကိုနဲ့သဘောတူတဲ့ပုဂ္ဂိုလ်နဲ့ပုဂ္ဂိုလ်စီမှာရှိတာကကိုနဲ့တပ်ပါရဖြစ်နေတယ်ဆိုရင်မိတ်ဆွေအားရှင်တင့်ရဲ့သဘောတရင်မဲ့ဆိုပါတော့နော်သမင်းဆွမ်းဆမ်းမဲ့ဆိုတော့ဟင်းလေးကကိုရထားတဲ့ဟင်းကကိုနဲ့တပ်ပါရမဖြစ်ဘူးတရင်သုံးပေါ်မရထားတဲ့ဟင်းကကိုနဲ့တပ်ပါရဖြစ်တဲ့ဆိုရင်တရင်သုံးပေါ်နဲ့ကြောင်တူပြီးရှင်းပြပြီးတော့လဲစားရမယ်တဲ့နော်အကိုရတာနဲ့မစားလို့ဆိုပြီးတော့တင်းတင်းရောင်ရဲတဲ့ခုမရှိဘူးလို့ပြောလို့မရဘူးနော်လူအများစုကတော့ကိုရှိတာနဲ့စားမှပဲရောင်ရဲတယ်လို့ထင်တာမဟုတ်ဘူးကိုနဲ့မျှရရနဲ့စားတာလေရောင်ရဲခြင်းတစ်မျိုးပဲဒါဥစဉ်တို့ကိုရင်ဘွားတို့ကအဖြစ်ပြည့်ပြောရမယ်ဆိုလို့ရှိရင်နော်ကိုရင်ဘွားတို့ကအခုပြောတာမဟုတ်ဘူးနော်ကိုရင်ဘွားတို့ကပြောတာအဲ့ဒါကိုရင်ဘွားတို့ကဥစဉ်တို့ကကျင်းဟင်္ဂါကြီးဟင်းနဲ့လည်းမျှတာတာဘူးအဲ့တော့တနေ့ကျတော့နေဆောင်ဖုံးပေးနေတဲ့အချိန်ပေါ့လေဆောင်ဖုံးပေးတဲ့အခါကျတော့ကိုယ်နေရာလေးကပဲဦးဇင်းတို့ဖုံးပေးပါတယ်ဖုံးပြီးတော့ကိုယ်မစားတဲ့ဟင်းဒီကိုယ်မကြိုက်တဲ့ဟင်းဒီကိုယ်နဲ့မမျှတာတဲ့ဟင်းဒီတပိတ်ဖုံးထဲမှာအရင်ဆုံးဥချထားလိုက်တာပေါ့ဖယ်ထားလိုက်တာပေါ့နော်ပြီးတော့မှကြောင်ထဲမှာတောင်းပြန်စားတော့ကြတဲ့ပုံကလေးကိုလှူဒန်းဆွင့်ကျဲလိုက်တာပေါ့ကိုယ်မစားတာကြီးပဲတော့မဟုတ်ပေါ့နော်ပူရှံပြီးတော့ကိုယ်စားပြီးမယ်လေတိတ်များနေတဲ့ဟာဒီဆိုလေဥချပြီးဖယ်ထားလိုက်တာပါပဲကျန်တဲ့ဟာနဲ့ဖုံးပေးတာပေါ့အဲ့ဒါတနေ့ကျတော့နှမ်းမချင်ကလည်းရလာအဲ့နှမ်းမချင်လည်းဥစဉ်တို့ကမကြိုက်တော့အဲ့ဒါတပိတ်ဖုံးနဲ့ပဲဖယ်ထားလိုက်ဖယ်ထားလိုက်တာပေါ့အဲ့ဒီအချိန်မှာကိုရင်တစ်ပါးကလည်းရောက်လာပြီးတော့ရှင်ပြားတဲ့အရှင်ကိုရင်နဲ့ကိုရင်ကြိုက်တဲ့ကျင်ဟင်္ဂါဒီရှင်လေးဆိုပြီးတော့ဝက်ခွက်ကလေးနဲ့လာကတ်လာပို့တယ်ကျင်ဟင်္ဂါဒီနဲ့တပ်ပယံမျှတယ်ဆိုတော့လည်းသူကသိနေတာကိုအဲ့ဒါနဲ့သူကျင်ဟင်္ဂါဒီလေးကိုယ်တပိတ်ထဲလောင်းထည့်ကိုရင်ကိုရင်တော့တပိတော့ဟင်းပြန်ကျင်ပါရဲ့ဒါပေမဲ့တပိတော့ဒီမှာဟင်းရလဲဘာမှမရှိဘူးတပိတရဟင်းနေရလဲပတ်ရပိုင်းသဘောမျိုးဆိုတော့ဒီဟင်းနေရအကုန်လုံးရောထည့်ထားတာကိုဝက်ခွက်နဲ့မထည့်တော့လीအဲဒါကြီးကိုလည်းလှူလိုက်လို့လည်းမဖြစ်ဘူးသွားနေနဲ့ရောနေတာဆိုတော့တပိဖုံးနဲ့ထည့်ထားတာကလည်းဘာပဲရှိတော့နံပါတ်ချင်းပဲရှိတယ်နံပါတ်ချင်းလဲကိုမကြိုက်တော့သူများမလှူချင်ဘူးသူတော့ကြိုးပေးတယ်ဆိုတော့ငယ်ငယ်တည်းကအသေးပဲတမျိုးပေါက်ခဲ့တော့နံပါတ်ချင်းသူရင်နံပါတ်ချင်းကြိုးပေးလိမ့်မယ်လို့ထင်ထားတာကိုအဲတော့နံပါတ်ချင်းအကျိုးမပေးချင်တာနဲ့မလှူဘူးအဲနဲ့ခဏလေးနေပြီးကိုရင်ကိုရင်ဝင်ဟင်းတော့ပြန်ကျင်တယ်ဒါပေမဲ့တပိတော့မှလည်းနှမ်းမချင်ပဲရှိတယ်ဆိုတော့အဲ့ဒီကိုရင်ပထမတော့ဘာမှမပြောသေးဘူးမတ်တက်ရက်နေတော့မယ်ပြီးတော့မှလက်ညှိုးလေးထိုးမျက်ဆောင်လေးထိုးပြီးတော့နှမ်းမချင်လေးကိုမျက်ဆောင်ထိုးပြီးတော့တပိတော့အဲ့ဒီနှမ်းမချင်အကြိုက်ဆုံးပဲအဲ့ဒါနဲ့အဲ့ဒါဆိုအရှင်ဖျားကိုရင်ကြိုက်တယ်ဆိုတော့လည်းအတော်ပဲဆိုပြီးအဲ့ဒီနှမ်းမချင်ကိုရင်ကိုလှူလိုက်တာအဲ့ဒီနောက်တော့နှမ်းမချင်နဲ့ကျင်ဟင်္ဂါဒီအလုပ်ဖြစ်သွားကြတာပေါ့အဲ့ဒီကိုရင်လည်းကျင်ဟင်္ဂါဒီလုံးဝမကြိုက်ဘူးလေနော်အဲ့ဒါဒီတရားလေးဥစဉ်တော့လွန်ခဲ့တဲ့နှစ်နှစ်တရားစကားမှာထည့်ကြွလာနေပါတယ်ကျင်းဟင်္ဂါဒီဟင်းကနေတိုင်းကိုလာတော့တာအဲ့ဒီတော့မလုံနဲ့ပေါ့နော်ဟိုရွှေချမောင်တုံးကမှမောင်ဖုံးပြန်ခဲ့မယ်ဆိုတာမျိုးဖြစ်သွားလိမ့်မယ်အဲ့တော့ကိုရတဲ့ဟာကကိုနဲ့တပ်ပါရမရှိဘူးဆိုရင်ကိုရထားတာမဟုတ်တဲ့သူတစ်ပါးရထားတာ ਨੇ လဲလှယ်ပြီးတော့သုံးဆောင်တာကိုလည်းရရနဲ့အမျှရနဲ့ရောင်ရဲခြင်းလို့ခေါ်ပါတယ်နောက်တစ်ခုကကြာရနဲ့ရောင်ရဲခြင်းကိုယ်ကအကောင်းကြီးအမွန်ကြီးရထားတယ်ဒါလေးကတော့ဖြင့်တတော်ရှင်မထေရကြီးနဲ့တင့်တော်တယ်ဒါလေးကဖြင့်ဘယောကဖြစ်နေတဲ့ယဟန်တော်နဲ့တင့်တော်တယ်ဘာလေးကတော့ဖြင့်ဓမ္မကတိကပုဂ္ဂိုလ်နဲ့တင့်တော်တယ်စသည်အားဖြင့်ကိုရထားတဲ့အကောင်းကြီးတွေကို ခွဲတန်းချပြီးတော့သူကလှူဒန်းတယ်။အကောင်းတွေအကောင်းဆုံးသူများကိုလှူ၊ထ ਾਇ ရထ ਾਇ ရပုဂ္ဂိုလ်တွေကိုလှူ၊လှူပြီးတော့မှနောက်ဆုံးကြံတဲ့မကောင်းတာလေးညံ့တာလေးကြမှာသူကစားတယ်။ကြတာကြံတာကိုပဲစားတော့သုံးဆောင်တာမလို့ကြရရနဲ့ရောင်ရဲခြင်းအကြအကြံနဲ့ရောင်ရဲတာကိုဆိုလိုတာပါနော်။ဒါကယဟန်တော်တွေအတွက်နမူနာပြောတာပေါ့လူတွေအနေနဲ့ပြောမယ်ဆိုရင်လည်းဒီတိုင်းပဲလေ။ကိုရတာနဲ့ကိုထမင်းဝဲကြည့်လိုက်ကိုကငါမတက်ဘူး။ဒါမဲ့ငါဟင်းဖြစ်နေတယ်ဘယ်လိုလုပ်မလို့ရရနေပဲရောင်ရဲရတော့မှာပေါ့နော်ငါလေးရုပ်ထင်ပြီးစားပေါ့ညရနေရောင်ရဲတာကြတော့ဘယ်လိုလုပ်မလို့လဲစားမှာဘယ်သူနဲ့လဲစားမှာဟိုဘက်ကနေလဲစားမှာလားဟိုဘက်ကသွားမလဲစားနဲ့နော်အော်ခံလိမ့်မယ်အဲ့တော့မိသားစုချင်းချင်းဟင်းက3 4 5မျိုးရှိတယ်ဆိုရင်အမေသားကတော့ဗာယောဂလေးရှိလို့ဒါလေးကိုမျက်နှာစားလိုက်မယ်အမေကတော့ဒါနဲ့ကတော့အမေလေးနဲ့တဲ့တယ်ဆိုပြီးဒီလိုလဲစားပေါ့နော်အဲ့လိုဆိုတော့ကောင်းတာလေးကြီးကိုယ်လည်းမစားနိုင်ဘူးနော်ညီကိုနှစ်ယောက်ထမင်းစားနေတယ်ဆိုတော့ထမင်းစားပြီးသားကိုနွားနုတစ်ခွက်ရှိတယ်ထမကြီးတစ်ခွက်ရှိတယ်ဘာတောင်းလဲနွားနုပဲတောင်းမယ်တော်တော်ကောင်းကြိုက်တယ်နော်အဲ့တော့ကိုညီလေးကပိန်ပိန်ကြီးလေးဖြစ်နေတယ်အဲ့ဒါဆိုရင်ကဲညီလေးကပိန်တယ်နွားနုညီလေးတောက်လိုက်ကိုတော့ထမကြီးပဲတောက်လိုက်တော့မယ်ကိုကအားရှိပြီးသားထမကြီးနဲ့ဆိုအရှင်ပြေတယ်ဆိုပြီးတော့ဒီလိုစားတောက်ရမှာပေါ့နော်ဒီလိုခွဲတန်းချက်မယ်အဲ့ဒါမှရရနဲ့အညရနဲ့ကြောင်ရဲတယ်လို့လည်းခေါ်သွားတယ်နော်အဲကိုကနွားလို့နဲ့မှကိုကပိန်ပြီးတော့ညီလေးကဝါနေတော့ဘယ်နဲ့လဲဦးကဲညီလေးကြီးညီလေးကအားရှိကြီးတာကိုပဲတောက်လိုက်တော့မယ်ဆိုပြီးအဲ့လိုတောက်မယ်လို့များတယ်နော်အဲ့လိုကိုကယောဂအချင်းလေးကတောက်ဖို့ခွန်လန်းကြုံမိမဲ့လဲငဲညာရမှာပေါ့မေတ္တာကရုဏာလေးနဲ့အော်ညီလေးလည်းနွားလို့တောက်ချင်ရှာမှာပဲဆိုပြီးတော့ညီလေးကြီးကိုကတော့ပိန်နေလို့နွားလို့နည်းနည်းတောက်လိုက်မယ်ညီလေးကတော့ဒီသုံးဖို့တော့လားဆိုရှင်းနေပေါ့နော်ထမကြီးလေးနဲ့နွားလို့လေးနဲ့ရောသားလိုက်ရင်လေနွားလို့တစ်ခွက်ချက်သွားလို့နွားလို့ထမကြီးနွားလို့ဆန်လို့ပေါ့လေနော်ဥစဉ်ထမကြီးတားအများနာလဲလို့အောင်လို့သာပြောတယ်ဥစဉ်တော့ကလည်းထမကြီးကနေတိုင်းတောက်ပါတယ်ဥစဉ်နဲ့ကျမကြီးကလည်းထမကြီးမတောက်လို့ရှိရင်ပါးစပ်ထဲကအဖူလေးတွေကအနေနဲ့ပောက်တတ်တယ်တောက်နေတဲ့ဈားတွေကကိုယ်ပဲပောက်သေးတာအဲ့တော့ထမကြီးတောက်နေတာမလုံလောက်ဘူးဘီဒီကလည်းနေတိုင်းစားရတယ်နော်ညအိယာဝင်တိုင်းကုတော့ဘီဘူဝစ်ပေါ့လေအဲ့ဒီနှစ်ခုလုံးစားမှကိုပါဇက်ကအခုမပေါက်တာဒါတောင်မှကိုနဲ့မမျှတတဲ့အစားအစာလေးတွေစားလိုက်ပြီးရင်ပေါက်သေးတာပဲကိုတနည်းအားဖြင့်ဒိန်ကျင်နဲ့ကြာကြီးနဲ့ကက်လို့တောက်တာကြာကြီးကလည်းအရင်မပြောဘူးဖြစ်သွားတာပေါ့လေအဲ့ဒါအောက်မှလည်းအနေထိုင်ကြနေတယ်အဲ့ဒီကြာကြီးတွေကြံနေတာသူများတောက်လို့လည်းမကောင်းမောင်းလို့ဆိုပြီးတော့နှမျောတာနဲ့ကိုအောင်တောက်လိုက်မိတာအဲ့ဒါအခုပဇောင်မှတရားစဟောကြတဲ့ကပဇောင်မှအခုပေါင်းရနေဟောနေတာနော်ကိုကံနဲ့ယောဂီတွေကဥစဉ်တရားဟောနေတာပါတချမ်းနဲ့ဟောနေတာပါနောက်ခံတချမ်းနဲ့ပဲတရားဟောနေတာနော်အဲ့တော့ကြားရရလဲမြင့်ခေါ်ရဲ့ဖြိုကြီးတို့တမ်းမြကြီးတို့ဖြိုတဲ့အခါမှာထဲလို့အကြီးပျော်သွားရင်တော့လဲတဲ့ပါတယ်ဒီပစ္စည်းတစ်မျိုးကလုံးဝမတဲ့ရလို့မရှိဘူးဟိုကနေရောင်းရင်တဲ့ဒီကနေရောင်းရင်မတဲ့ဒါမျိုးကရှိသေးတာမနေ့ကကြောင်စာရင်းချက်တယ်လို့ပေါ့နော်အဲ့ဒါကြောင့်ညရနဲ့ရောင်းရရမယ်ဒါအိမ်မှာလဲကျင့်သုံးမယ်တရားပဲနော်နောက်တစ်ခါတော့ကြားရနဲ့ရောင်းရမယ်ဩအမေမမကြီးကအလုပ်တွေအများကြီးလုပ်နေရတော့အားရှိဖို့လိုတယ်ဒီတော့ရောမမကြီးကဒီဟင်းဒီအသားတို့လေးနန်းနန်းစားဟောဖဖေကလည်းပဲလှုပ်လှုပ်ရတာပြင်မနေဆိုဒါလေးစားကောင်းတာလေးတွေမှန်တယ်များအဖေမေကိုပဲနန်းနန်းကကို့ဝေစုလည်းပဲအဖေမေတဲ့ဝေညာလေးထည့်ပြီးအကိုလေးမာလေးထည့်ပြီးစသည်နဲ့ထည့်ပြီးတော့ကိုကတင့်တော်ယုံကြီးနဲ့ပဲစားလိုက်တဲ့စဉ်လေဘာရောင်ရဲခြင်းဖြစ်သွားတော့ကြာရနဲ့ရောင်ရဲခြင်းဒိတာမှလည်းဤသူပဲညာနဲ့ချက်ဆင်ပြီးသဘောပေါက်လိုက်ပေါ့နော်အဲ့လိုနေတာနဲ့ပတ်သက်တဲ့စကားလဲပြောပါနားထောင်ပါ။ကြောင်ရဲတာနဲ့ပတ်သက်တဲ့စကားလဲပြောပါနားထောင်ပါ။ပဝိဝေကကထာဆိုတာစိတ်ငြိမ်မှုနဲ့ပတ်သက်တဲ့စကားလဲပြောပါနားထောင်ပါ။ပဝိဝေကဆိုတော့သိနာမလဲဘူး။ပါဠိဖြစ်ပြီးတဲ့ဝိဝေကဆိုတော့နားလည်မှာပေါ့နော်။ကာယဝိဝေကစိတ်တဝိဝေကဥပတိဝိဝေကဆိုပြီးတဲ့ဝိဝေက၃ပါးရှိပါတယ်။ကာယဝိဝေကဆိုတာကသွားလေတယောက်တည်း၊ရက်လေတယောက်တည်း၊ထိုင်လေတယောက်တည်း၊လျောင်းလေတယောက်တည်းပေးသားသားဘာလို့လို့တယောက်ထဲနေတာကိုကာယဝိဝေကလို့ခေါ်ပါတယ်အပေါင်းဖော်နဲ့ရောနှောမနေဘဲနဲ့တယောက်ထဲတန်တန်လေးနေတာကိုကာယဝိဝေကစိတ်တဝိဝေကဆိုတာကတော့စိတ်မှာကိလေသာတွေကင်းစိတ်နေအောင်နေတာပါပဲเนาะအထွတ်ထည်ရဖြစ်တော့သမာပတ်၈ပါးလို့ကျမ်းဂန်များမှာဖွင့်ပြထားပါတယ်သမာပတ်၈ပါးထီသမာဓိအားတွေကောင်းရင်တော့ဒါစိတ်တဝိဝေကအထွတ်ထည်ရောက်သွားတာပေါ့ဝိပဿနာလို့အားထုတ်နေတဲ့ပုဂ္ဂိုလ်တွေနဲ့သမာပတ်ဆင့်ထီမရောက်တော့မှစိတ်မှာကိလေသာအငြိကြီးတွေဝင်ရောက်ခွင့်မရအောင်တော့တားဆီးထားရမှာပေါ့စိတ်မှာကိလေသာညစ်ကြေးတွေမဝင်ရောက်ခွင့်နဲ့သမထပွားရင်လည်းသမထစိတ်ကလေးတစ်စိတ်သေးဝိပဿနာရှုနေရင်လည်းဝိပဿနာစိတ်ကလေးတစ်စိတ်သေးဖြစ်နေတဲ့ဆိုရင်စိတ်တဝိဝေကဖြစ်တာပါပဲဒ ဒါကဘယ်ကာယဝိပက္ခနဲ့စိတ်တဝိပက္ခနှစ်ခုပေါင်းပြီးတော့တယောက်ထဲနေတစ်စိတ်ထဲထားဆိုပြီးတော့ဥစဉ်တို့ခေါ်ခဲ့ပြပါတယ်နော်ဥပတိဝိပက္ခဆိုတာကနိဗ္ဗာန်ကိုပြောတာပါကာယဝိပက္ခနဲ့စိတ်တဝိပက္ခကိုလက်ကင်ထားပြီးတော့ကျင့်ကြံကြုတ်ကုန်အားထုတ်သွားမယ်ဆိုရင်ဥပတိဝိပက္ခလို့ခေါ်တဲ့နိဗ္ဗာန်ကိုဆက်ရောက်နိုင်တယ်အဲ့ဒီလိုဝိပက္ခနဲ့ပတ်သက်တဲ့စကားလေးတွေလည်းပြောရမယ်တဲ့နော်အဖို့နဲ့မှနေခြင်းတဲ့ပုဂ္ဂိုလ်ကိုတယောက်တည်းနဲ့တစ်စိတ်တည်းထားဖို့စကားလေးကြီးများများပြောပြလိုက်တဲ့ဆိုရင်အဖို့မဲ့တဲ့စိတ်ကြီးကြောက်မသွားနိုင်ဘူးလားဝစီပိတ်ထားရင်တော့ကြောက်ပါဦးမလ
ား
မပြောက်တော့ဒါကြောင့်ဆိတ်ရင်မှုနဲ့ပတ်သက်တဲ့စကားမျိုးတွေလည်းပြောပါတဲ့နားထောင်ပါတဲ့နောက်တစ်ခုကအတန်တကကထာမယောနှောခြင်းနဲ့ပတ်သက်တဲ့စကားကိလေသာနဲ့မယောနှောတာကိုပြောတာပါနော်ကိလေသာတွေနဲ့မယောနှောတဲ့စကားမြင်တာနဲ့ပတ်သက်ပြီးလို့လည်းကိလေသာမယောနှောနဲ့ကြားတာနဲ့ပတ်သက်လို့လည်းကိလေသာမယောနှောနဲ့ကိုကြည့်ကြည့်ပြီးတော့ကိလေသာယောနှောနေတယ်ဆိုရင်ဒါမြင်တာနဲ့ပတ်သက်လို့ကိလေသာယောနှောတာပေါ့နော်။ကိုစကားဒီစကားနားဆွင့်ပြီးတော့နားထောင်နေတယ်ကိလေသာလည်းဖြစ်တယ်ဆိုရင်ကြာတာနဲ့ပတ်သက်လို့ယောနှောနေတာပဲ။ဟိုမဟိုဝိုင်းလဲဝင်ထိုင်လဲဒီဝိုင်းလဲဝင်ထိုင်လဲနဲ့စကားတစ်ဖန်ဖန်ပြောနေမယ်ဆိုရင်လည်းစကားအပြင်ယောနှောနေတာပဲ။စကားကိုအကြောင်းပြုပြီးတော့ကိလေသာယောနှောနေတာပေါ့နော်။သူပစ္စည်းကိုသုံးကိုပစ္စည်းသူသုံးနဲ့တယောက်ပစ္စည်းတယောက်လဲလဲဖလှယ်ပြီးတော့သုံးဆွဲနေတယ်ဆိုရင်လည်းအသုံးဆောင်အပြင်ကျော်နှောနေတာပဲတရားနဲ့တရားဖြီးတွေ့ပွေဖက်နန်းရှုပ်ပြီးတော့ကိလေသာတွေဖြစ်နေတဲ့ဆင်းတော့အထီးတွေ့အဖြစ်ကျော်နှောနေတာပါပဲအဲ့ဒီယောနှောခြင်းတွေကိုလည်းပယ်ရမယ်ဒီယောနှောခြင်းတွေကိုပယ်သင့်တယ်ဆိုတာနဲ့ပတ်သက်တဲ့စကားမျိုးကိုလည်းကြောရမယ်နားထောင်ရမယ်နောက်တစ်ခုကဝိရိယရံပကထာဝိရိယနဲ့ပတ်သက်တဲ့စကားကိုလည်းပြောရမယ်နားထောင်ရမယ်ဝရိယနဲ့နေတဲ့ပုဂ္ဂိုလ်ကိုဝရိယနဲ့ပတ်သက်တဲ့စကားလေးပြောလိုက်တော့ဝရိယတွေတက်သွားတာပေါ့နော်အဲ့ဒါစကားမပြောဘူးဆိုပြီးတော့ဟိုမှာအိတ်နေတဲ့ပုဂ္ဂိုလ်ကိုသွားပြီးတော့ဖာပြီးဖာတာပဲနေမယ်ဆိုရင်ကိုယ်တရင်သုံးပါတရားတက်ပါအောင်မလ
ား
ကိုကပြင်းရင်ငွေငွေထိုင်မိုင်းပြီးတော့တခွေခွေတမိုင်းမိုင်းဖြစ်နေတာဘယ်သူမှလာပြီးတော့ဝရိယတက်အောင်ပြောမပေးဘူးဆိုရင်လေကိုတရားတက်ပါအောင်မလ
ား
မတက်တော့ဘူးဒါကြောင့်ဝရိယနဲ့ပတ်သက်တဲ့စကားလေးပြောရမယ်နားထောင်ရမယ်တဲ့ဝရိယနဲ့ပတ်သက်လို့တော့တရားနာပိဋကတ်များခဏခဏနာဘူးနေကြတာပါပဲနော်ဝိရိယနဲ့ပတ်သက်လို့ပြောမယ်ဆိုရင်ပြောချင်တယ်ကအများကြီးပေါ့အဲ့ဒါဒီနေ့ဗာလိပြောချင်တယ်ဆိုတော့ဥစဉ်တော့သိတဲ့သဘောကြတာလေးပေါ့ဂမနေဥပ္ပန္နံကိလေသံဌာနံပါပုဏိတုံနတိတိတဲ့ဝိရိယရဲ့အဓိပ္ပာယ်နော်ဝိရိယဆိုတာရဲရင်ချင်းဒါရဲရင်တွေ့နေမှာပြောခဲ့ပြီးတာအကုသိုလ်အဖြစ်မခံမဲ့ရဲရင်တာကုသိုလ်တွေကိုအလွတ်မပေးပဲရဲရင်တာကိုဝိရိယလို့ခေါ်တာနော်ဝိပဿနာအလွတ်ခွင့်မှာကြည့်လိုက်တော့ကမလီဥပ္ပန္နံကိလေသာဆိုတဲ့စကားကသွားရင်ဖြစ်တဲ့ကိလေသာကိုရက်တဲ့နေရာထိရောက်ခွင့်မပေးဘူး။ရက်ရင်ဖြစ်တဲ့ကိလေသာကိုထိုင်တဲ့နေရာထိရောက်ခွင့်မပေးဘူး။ထိုင်ရင်ဖြစ်တဲ့ကိလေသာကိုလျောင်းတဲ့နေရာထိရောက်ခွင့်မပေးဘူး။သွားရင်ဖြစ်တဲ့ကိလေသာကိုသွားရင်တခါတည်းပယ်သက်။ရက်ရင်ဖြစ်တဲ့ကိလေသာကိုရက်ရင်တခါတည်းပယ်သက်။ထိုင်ရင်ဖြစ်တဲ့ကိလေသာကိုထိုင်ရင်တခါတည်းပယ်သက်။လျောင်းရင်ဖြစ်တဲ့ကိလေသာကိုလျောင်းရင်တခါတည်းပယ်သက်။အဲ့ဒီလိုပယ်တတ်နိုင်တဲ့ပုဂ္ဂိုလ်ကဝိရိယရှိတယ်လို့ခေါ်ပါတယ်။သွားရင်ကိလေသာဖြစ်တဲ့နောက်ညတရားထိုင်တော့မှပဲဒီကိလေသာတွေရှိပြီးပယ်မယ်ဆိုရင်တရားဝိရိယရှိတယ်လို့ခေါ်နိုင်မအောင်လား
။
မခေါ်နိုင်တော့ဘူး။သွားရင်ဖြစ်နေတဲ့ကိလေသာကိုလည်းရက်တဲ့နေရာမပါစေရဘူး။ဒါကကိလေသာတကယ်ဖြစ်နေတာပေါ့နော်။ဒါလို့ဆိုဖြစ်မနေတော့လည်းပဲသွားရင်ဖြစ်ခွင့်ရှိတဲ့ကိလေသာကိုလည်းရက်တဲ့နေရာထိမပါစေရဘူး။ကိလေသာကချိန်နဲ့ဖြစ်ချင်မှဖြစ်မှာပေါ့နော်။ဝိပဿနာရှိတယ်ဆိုတာကိလေသာတွေကြီးလိုက်ရှုနေတာမှမဟုတ်ပဲအဲ့တော့ကိလေသာဖြစ်နေရင်လည်းတခြားဣရိယာပုဂ္ဂိုလ်မပါစီနဲ့မဖြစ်ပေမဲ့လည်းဖြစ်ခွင့်ရှိတဲ့အနုဒိယကိလေသာတွေကတော့မရှိဘူးလားအဲ့ဒီသွားတော့မဖြစ်တဲ့ကိလေသာကလည်းရက်တဲ့ထင်ချက်မှထဖြစ်တာမျိုးမဖြစ်အောင်တတိညာနဲ့အမြဲတမ်းရှိနေရမယ်သွားရင်မှတနည်းပြောမယ်ဆိုရင်တော့သွားဒါခုနပြောခဲ့ကြတာတော့ကိလေသာဖြစ်တဲ့စိတ်ကိုပြောတာကိလေသာကင်းတဲ့စိတ်အနေနဲ့ကြည့်လိုက်တော့သွားရင်ဖြစ်နေတဲ့ကိလေသာကင်းတဲ့စိတ်လေးကိုရက်တဲ့နေရာထိပယ်ဆောင်သွားရမယ်။ကြောင်းမြန်ပေါ့နော်။ရက်ရင်ဖြစ်နေတဲ့ကိလေသာကင်းတဲ့စိတ်လေးကိုထိုင်တဲ့နေရာထိပယ်ဆောင်သွားရမယ်။ရက်တုံးတော့ကိလေသာကင်းနေတဲ့ထိုင်ကမှကိလေသာတွေတိုးလာတဲ့ဆိုင်လည်းဟန်မကြဘူးနော်။ထိုင်ရင်ဖြစ်နေတဲ့ကိလေသာကင်းတဲ့စိတ်လေးကိုလည်းလျောင်းတဲ့နေရာထိပယ်ဆောင်သွားရမယ်။ဆိုလိုတာကတော့အချိန်တိုင်းအချိန်တိုင်းဒီပါဇက်ကအဖို့ပေါက်နေတော့တခါကျရင်စကလုံးလေးကလုံးသွားတာမျိုးရှိတယ်နော်။အဲ့တော့အချိန်တိုင်းအချိန်တိုင်းစက္ကန့်တိုင်းစက္ကန့်တိုင်းကိလေသာငြိမ်းအောင်အားထုတ်နေတာကိုပဲဝိရိယအားထုတ်နေတဲ့သူကမှဝိရိယရှိတဲ့သူလို့ခေါ်ပါတယ်ဖြစ်နေတဲ့ကိလေသာကိုလည်းငြိမ်းအောင်အားထုတ်ရမယ်ဖြစ်ခွင့်ရှိတဲ့ကိလေသာကိုလည်းငြိမ်းအောင်အားထုတ်ရမယ်အဲ့ဒါမှ ဝိရိယရှိတယ်လို့ခေါ်ပါတယ်ဘလောက်ကောင်းထားဘူးနော်ရေချိုးရင်ဖြစ်နေတဲ့ကိလေသာရေချိုးကမြင်မှတိမရောက်စေနဲ့ပေါ့မနေ့ကရေချိုးတာပြောခဲ့တယ်မဟုတ်လားရေချိုးရင်လည်းကိလေသာမဖြစ်တတ်ဘူးလား
ဖြစ်တတ်ပါ
လူဝါသာအေးရတာစိတ်ကပူနေတာမျိုးရှိတယ်နော်အပြင်မှာအလုံးလုံးနေတုန်းကတော့ဟိုအကြောင်းဒီအကြောင်းသိမ့်မတွေးဖြစ်ဘူးကို့အလုံးနဲ့ကိုရေချိုးကနဲ့လည်းဝင်သွားလိုက်ရောဟိုကောင်ဘယ်လိုပြောခဲ့တာဒီကောင်မှဘယ်လိုပြောခဲ့တယ်လဲဆိုပြီးသူများမဟုတ်တာပြောခဲ့တယ်ကြံသတိမရဘူးလားတတိယတော့ရေသာချိုးနေတဲ့စိတ်ကတူနေတာနော်အဲ့ဒီလိုဖြစ်တတ်တယ်အဲ့ဒီလိုရေချိုးတဲ့အချိန်ထမင်းစားတဲ့အချိန်အပေါ့လေးဆွတ်တဲ့အချိန်မျိုးတွေကကိလေသာတွေဝင်တတ်တယ်အလောက်ကအားနေတာဘူးအရင်နေ့တည်းကလည်းပြောပြီးသားတခြားအချိန်တွေပြီးကြပေးအားမထုတ်တော့အဲ့ဒီစားတဲ့အချိန်ဆွတ်တဲ့အချိန်နာနာတက်တဲ့အချိန်ရေချိုးတဲ့အချိန်သွားတတ်တဲ့အချိန်အဲ့ဒီလိုအချိန်လေးတွေမှာတော့အားထုတ်ဖြစ်အောင်ကြိုးစားထားမှာနော်အဲ့ဒီအချိန်မှာအားနေတာပဲဒီတော့ဝိရိယနဲ့ပတ်သက်တဲ့စကားလည်းသဘောပေါက်သွားပြီခု၅ခုရှိသွားပြီပေါ့နော်ကျန်တဲ့၅ခုကတော့အများအလွယ်တကူကြားပြူကြပါတယ်။သီလနဲ့ပတ်သက်တဲ့စကား၊သမာဓိနဲ့ပတ်သက်တဲ့စကား၊ပညာနဲ့ပတ်သက်တဲ့စကား၊ဝိမု ക്തി နဲ့ပတ်သက်တဲ့စကား၊ဝိမု ക്തി ညာနာစေတနာနဲ့ပတ်သက်တဲ့စကား။သီလရှိမှစိတ်ပူပန်မှုတွေကင်းတယ်၊စိတ်တွေငြိမ့်အေးတယ်၊စိတ်တွေတည်ငြိမ်တယ်၊စိတ်ချမ်းသာတယ်။စိတ်ချမ်းသာမှလည်းသမာဓိတွေရပြီးတော့ဝိပဿနာဉာဏ်တွေဖြစ်နိုင်တယ်ဆိုပြီးတော့သီလရဲ့အရေးကြီးပုံလေးလည်းပြောရမယ်၊နားထောင်ရမယ်။သမာဓိရှိမှလည်းယုံ nant ဖြစ်ပြအမှန်တဘာဝတွေကိုအမှန်အတိုင်းသိနိုင်တယ်ဒါကြောင့်တမာတိရရှိအောင်လေကြိုးစားရမယ်ဆိုပြီးတော့တမာတိနဲ့ပတ်သက်တဲ့စကားလည်းပြောပါနားထောင်ပါပညာနဲ့ပတ်သက်တဲ့စကားတွေလည်းပြောပါနားထောင်ပါသုတမယပညာစိန္ဒမယပညာဘာဝနာမယပညာလို့ပညာ၃မျိုးရှိတယ်သုတမယပညာနဲ့ပြည့်စုံအောင်လေတရားဒီနာပါတရားစာဥတီဖတ်ပါစသည်အဖြစ်ပြောပြရမယ်စိန္ဒမယပညာနဲ့ပြည့်စုံအောင်လေကိုနာထကိုဖတ်ထားတဲ့တရားတွေကိုကိုယ့်ရဲ့လက်တွေ့ဘဝနဲ့နှိုင်းရှင်ပြီးတော့ချက်တွင်စဉ်းစားရမယ်။ဒါမှမဟုတ်လေတွေ့ကြုံလာတဲ့အဖြစ်အပျက်ကိုကြည့်ပြီးတော့ဉာဏ်နဲ့စဉ်းစားတတ်ရမယ်။ဘာဝနာမယပညာဖြစ်အောင်လေဖြစ်ခယုံနံဖြစ်တိုင်းဟန်ကိုပရိပဌာန်ဤတိုင်းရှုမှတ်သွားရမယ်ဆိုပြီးတော့ဒီလိုပညာတွေ့ကြုံစကားကြီးလေပြောရမယ်နားထောင်ရမယ်။ဝိမု ക്തി ဆိုတာကတော့အရဟတ္တဖူပါပဲနော်။ခုနပညာဆက်ထဲမှာလေဝိပဿနာပညာမေပညာဖူပညာဆိုပြီးတော့ဆင့်ဆင့်ရှိတာပေါ့နော်။ဝိမု ക്തി ဆိုတာကအထွတ်ထိပ်ကဖြစ်တော့အရတ္တဖို့ပေါ့အရတ္တဖို့နဲ့အရတ္တဖို့စိတ်ကိုပိုင်ဆိုင်ပြီးဆိုမှဒုက္ခတွေငြိမ်းနိုင်တယ်ဆိုတဲ့အကြောင်းဝိမု ക്തി ကနောက်တစ်ခုကနိဗ္ဗာန်နိဗ္ဗာန်ကိုအရတ္တမအရတ္တဖို့နဲ့မျက်မှောက်ပြုနိုင်ပြီးဆိုမှဘဝခန္ဓာအသစ်တွေထပ်မဖြစ်တော့ဘဲနဲ့ဒုက္ခအလုံးချုပ်ဆုံးသွားပါတယ်ဒါကြောင့်နိဗ္ဗာန်ကိုဥတည်ပြီးတော့နိဗ္ဗာန်ကိုစိတ်ညွတ်ပြီးတော့ဝိပဿနာလုပ်ကိုပြင်းပြင်းထန်ထန်အားထုတ်ရမယ်ကြိုးကြိုးစားစားအားထုတ်ရမယ်ဝိပဿနာရဲ့ဆံရံဖြစ်တဲ့ဒါနသီလသမထကုသိုလ်တွေကိုလည်းနိဗ္ဗာန်ကိုဥတည်ပြီးတော့ပဲပြုပါမယ်။စသည်အားဖြင့်နိဗ္ဗာန်နဲ့ပတ်သက်တဲ့စကားလည်းပြောရမယ်၊နားထောင်ရမယ်တဲ့။ဒါမှလုလမ်းကြောင်းနေမှတ်မှာပေါ့နော်။သမ္မာယညတယ်၊ညတတယ်၊အဆင်ပြေတယ်ဆိုတာတကယ်တမ်းကျတော့တနည်းပြောရင်တော့လမ်းကြောင်းမှန်တာပြောတာပါပဲနော်။တနည်းပြောရင်တော့လေ၊တွင်တဲ့သွားတာကိုခေါ်တာပါ။သမ္မာယဖြစ်တယ်ဆိုတာဘာဖြစ်တာတော့
တွင်
တဲ့။တွင်တဲ့တာနော်။လောကမှာတွင်တဲ့မှချမ်းသာတာမဟုတ်ဘူးလား
။
ဟိုမကောင်းတဲ့ခွင်ကိုမဆိုလိုပါဘူးနော်။တမာအစီဝကြတဲ့ခွင်မှန်ကန်တဲ့ခွင်ကိုပြောတာပါ။ခွင်တဲ့ဖို့အင်မတန်ကြီးကြီးပါပဲ။အစဉ်ပြေဖို့အဓိကလို့ကောင်းစီမတက်ပဲခွင်တဲ့ဖို့အဓိကလို့တက်လိုက်ရင်ကောင်းမယ်ရှင်နော်။အဲ့ဒီလိုစကား10မျိုးကိုတော့လိုအပ်ရင်လိုအပ်တယ်လို့လိုအပ်တယ်လို့ပြောသွားရပါမယ်။ဒါကြောင့်ခုနဆောင်ဘုတ်ကဗာရဲလို့ကျန်ဆိုပါလိုအပ်ချိန်မှာ
လိုအပ်ချိန်မ
ှ
ာ
လိုအပ်ရာ
လိုအပ်ရာ
တိုင်းတာပြောရမည
်
တခါတင်ကြတော့စကားကသူတစ်ပါးအတွက်ဘာမှမထူးဆန်းတဲ့စကားဘာမှအသိပဲမလင်းတဲ့စကားအပေါ်ယံတာမန်အာလာပသံလာပစကားလေးကအဲ့ဒီစကားရဲ့အသိပဲကိုနက်နက်နဲ့နှိုက်တတ်တဲ့ပုဂ္ဂိုလ်နက်နဲတဲ့ဉာဏ်ရှိတဲ့ပုဂ္ဂိုလ်နှလုံးသွင်းအားကောင်းတဲ့ပုဂ္ဂိုလ်ပါရမီဓာတ်ခံရင်တန်တဲ့ပုဂ္ဂိုလ်အတွက်ကြတော့စကားကတရားဖြစ်သွားတာမျိုးရှိတယ်တာမန်အနေနဲ့ကြည့်လိုက်ရင်တော့ယူယူအလာဘတန်လာဘတိရိသနာကထာလူလူဘာလူလူထင်ရတာပေါ့ဒါပေမဲ့နားထောင်တဲ့ပုဂ္ဂိုလ်ကဉာဏ်ကြီးတဲ့အခါကျတော့အဲ့ဒီဘာမဟုတ်တဲ့စကားလေးကိုပဲအစ်င့်မြင့်နဲ့တရားဖြစ်အောင်အသွင်ပြောင်းနိုင်သွားတယ်အရှင်ပန်အကိုရင်ပန္တိတာဆိုတာအလုံးသိကြတာပေါ့နော်ခုနှစ်နှစ်သားမှကိုရင်ဝတ်တယ်ကိုရင်ဝတ်ပြီးတော့ခုနှစ်ရက်ပတ်လုံးငကျင်းသားနဲ့ဘုရားမှုရှိတဲ့တန်ဃာတွေကိုငကျင်းသားဟင်းနဲ့ဘုရားမှုရှိတဲ့တန်ဃာတွေကိုဆွမ်းလောင်းလှူတယ်ခုနှစ်ရက်လုံးတော့ဆွမ်းခံမထွက်ရသေးဘူးရှင်းရအောင်နေကြတော့မှဆရာဖြစ်တဲ့ရှင်သာရိပုတ္တရာမထေရမြတ်ကြီးနဲ့ဆွမ်းခံထွက်တယ် ဆောင်းကထတော့လမ်းတနေရာရောက်တော့လယ်ထဲမှာလယ်ထဲကိုမြောင်းနေရာလေးတစ်ဆင့်ရေသွင်းနေကြတာမြောင်းမပေါ်သေးတဲ့နေရာဒီမှာမြောင်းဖော်နေကြတာတွေ့တယ်တွေ့တော့ကိုရင်လေးကမေးတယ်အရှင်ဘုရားဒါရီကဘာတွေတော့ကိုရင်လေးမြောင်းနေအဲ့ဒီမြောင်းနေကဘာလုပ်တာတော့ဩရေတွေကိုဒီမြောင်းနေကတစ်ဆင့်လယ်ထဲထိုက်ပြီးတော့စိုက်ပျိုးရေးလုပ်ကြတာပေါ့အဲ့ဒီမြောင်းနေမှာစိတ်ရှိသလားဘုရားဩကွင်လေးရဲ့မြောင်းမဲ့စိတ်ပဲရှိပါမလဲတက်မဲ့ဆိုတော့စိတ်မရှိဘူးပေါ့အဲ့တော့ကြောတာကတော့ဒါပဲပြီးပါပြီနော်လောကီဘဟုတုတရာအောင်လောကအမြင်ကျေအောင်လို့ကြောတဲ့သဘောလောက်ပဲရှိတယ်ဒါပေမဲ့ကွင်လေးကစဉ်းစားလိုက်တယ်စိတ်မရှိတဲ့မြောင်းတော့စိတ်မရှိတဲ့ရေဘူတောင်မှာရေမှာစိတ်ရှိသလားလို့ခုနကမေးတာနော်ရေရောမြောင်းရောနီးတူပါပဲအဲ့တော့စိတ်မရှိတဲ့ရေဘူတောင်မှာမြောင်းတွေ့ပြီးတော့လိုရာရအောင်ပို့လို့ရသေးရင်စိတ်ရှိတဲ့ငါကလူရအာယုံမှာလူရကမ္မထာအာယုံမှာတင်ထားပြီးတော့တရားဘာလို့အမထုံနေရမှာလဲဒါတွေသူကစဉ်းစားလိုက်တာနော်တမန်စကားလေးကိုလင်းနေတဲ့စကားရှိအောင်အသွင်ပြောင်းလိုက်တာပါဓာတ်ခံကောင်းရှိမှရတယ်ညာကောင်းရှိမှရပါတယ်တနည်းအားရောက်တော့ညာလူသမားတွေညာဖြောင်းနေတာတွေ့တယ်အရှင်ပြတ်တို့ဘာလုပ်နေကြတာလဲဟောကောက်ကွေးနေတဲ့ညာတန်တွေကိုညာဖြောင်းဖြောင်းအောင်လုပ်နေကြတာအဲ့ဒီညာကောက်တွေမှာစိတ်ရှိသလားခင်ဗျာဟောပဲရှိမလဲကိုရင်ရေပြီးသွားရောတကားကနော်ကိုရင်လေးကပြန်စဉ်းစားတယ်စိတ်မရှိတဲ့ညာရန်တောင်မှဖြောင်းအောင်လုပ်လို့ရသေးရင်ငါရဲ့စိတ်ကိုဘာလို့ဖြောင်းအောင်လုပ်လို့မရမှာလဲဒါလေးတွေးလိုက်တယ်နော်ကိုရင်လေးဘယ်လောက်ကြီးညိုစရာကောင်းတာတော့9နှစ်ပဲရှိသေးတာတနေရာရောက်တော့လက်သမားဆရာတွေတွေ့ကြတယ်လဲဝင်ယူတွေလဲဘိန်းတွေလဲပရောင်းတွေလုပ်နေကြတာပေါ့ဇဝဲတွေကနုတ်တွေဘာတွေအများကြီးလက်ပါမှာပေါ့နော်စစ်သားနဲ့ပတ်သက်တဲ့လုပ်တွေရှင်မတို့ဘာလုပ်နေကြတာတော့ဩလက်သမားတွေလက်သမားအလုပ်လုပ်နေတာပေါ့လေအကုတ်ဒီလဲပောင်းဒီလဲဝင်ယူဒီကနုတ်ပန်းတက်ထားတဲ့ကတဲ့နေဘီလိုဒီစပြရခြင်းတက်သားအဆောက်အဦတွေလုံနေကြတာပေါ့ဆရာဒီမှာကိုရင်လေးကစဉ်းစားတယ်အဆက်မေးတာပေါ့လေဆံပြားအဲ့ဒီတက်သားတွေမှာစိတ်ရှိသလားစိတ်မရှိပါဘူးကိုရင်ရယ်ပြီးသွားပြီကိုရင်လေးကဆက်စဉ်းစားတာစိတ်မရှိတဲ့တက်သားတွေကိုတောင်မှလိုရာပုံတွင်းလို့ရသေးရင်ငါစိတ်ကိုလိုရာပုံတွင်းလို့ရရမှာပေါ့ကဲစိတ်ဆိုင်မနေတော့ကုသခြင်းနဲ့ငါစိတ်ကိုလိုရာပုံတွင်းတော့မယ်ဆိုပြီးတော့အရှင်ဘုရားရှင်သာတိရောယူတော့ဆိုပြီးတော့ရှင်သာတိဗုဒ္ဓရဲ့မထေရကြီးရဲ့တပည့်ကိုသူကနောက်ကနေကိုင်းလာတာကိုအဲ့တော့ရှင်ဖျားပဲကိုဗလာကိုဆန်းကထွက်ပြီးတော့ဒါမဲ့တခုတော့မှားလိုက်ဦးမယ်နော်ဖခင်တပည့်တော်ငကြင်းသားဟင်းလေးတော့ပအောင်လှူခံခဲ့ပါဦးကိုရင်ရဲ့ဖုန်းကြီးဆိုတာသူများလောင်းတာပဲရတယ်ငကြင်းသားပါခြင်းလို့ပဲဖြစ်ပါမလို့အရှင်ဖျားဘုန်းကံကြောင့်မရတော့တပည့်တော်ဘုန်းကံကြောင့်တော့ရကိုရရမယ်ဖခင်တဲ့ကိုရင်လေးရဲ့တတ္တိဘလောက်ကြီးညိုရာကောင်းတာတော့နော်ပါရမီဘုန်းကံရှိတဲ့ပုဂ္ဂိုလ်ကုသိုလ်ကိုထူးထူးခြားခြားလှုပ်ထားတဲ့ပုဂ္ဂိုလ်ကြတော့ကိုယ်ကံကိုယုံတယ်ကိုယ်ကံကိုယုံတယ်ဆိုရင်ကိုယ့်ကိုယ်ကိုလည်းယုံကြည်တော့တာပါပဲကိုယ်ရင်လေးစကားပြောကြီးကျယ်တယ်လို့တော့ထင်စရာပဲနော်ကြီးကျယ်တဲ့ပုဂ္ဂိုလ်ဆိုတာကကြီးကျယ်တဲ့စကားပြောမှာပဲပေါ့အဲ့ဒါနဲ့ကြောင်းပြန်သွားပြီးတော့သမထကြောင့်နဲ့ဝင်ပြီးတော့ထိုင်ပြီးတော့တရားအားထုတ်ပါတယ်တရားတို့သတုမာရီနမင်းကြီးလေးပါတို့ကလည်းလာပြီးတော့ကူညီကြတာပေါ့နော်နမင်းကြီးလေးပါကလည်းကိုယ်ရင်လေးကြောင်းပြီးမှရှိတဲ့ငှက်တွေအကုန်လုံးမောင်းထုတ်တော့တကြီးကြီးတကြာကြာနဲ့ဆိုရင်အတန်ကနှောက်ရက်ဖြစ်နေမှာဆိုလို့တိဘက်တွေကိုလည်းပဲကျွေတဲ့များတိဘက်တွေကိုတောင်းလိတော့ကနေနမင်းကြီးလေးပါတောင်းဝင်ယူပြီးတော့ကျွေတဲ့တိဘက်ကြီးနေကြီးပေါ်မကြအောင်လက်နဲ့ပြေးပြီးတော့ဖမ်းညာအတမ်းမမီအောင်ဆိုပြီးတော့ကိုရင်လေးနှောက်ချက်ချင်ပါဆိုလို့နော်ဦးစင်းတို့တောင်းပေါ်မှာတော့တရက်ပင်နဲ့တစ်တူကငါဦးစင်းကြောင်းပြီးမှကတ်ရှိနေတယ်တရက်ပြီးတစ်တူဒီအနှောက်ချက်ချင်ပါဆိုလို့ဆိုပြီးတော့ကျောင်းတကာကြီးတကာကြီးအရှင်ဝင်ကနမင်းကြီးလေးပါတော့ပြေးမဖမ်းနိုင်ဘူးတိုင်လေးတိုင်ဆိုက်ပြီးတော့ပိုက်ခံပေးထားတယ်ကျောင်းပေါ်မှာပိုက်ခံထားတာတကာကြီးကတော့တွေ့ကြတယ်မဟုတ်လားအဲ့ဒါတရားပြီးတဲ့တို့ကြွေကြတယ်ဥစဉ်မကြအောင်လို့တယ်နော်ဒါသူခင်းတဲ့သူဒါဘယ်လိုပြောရမလဲဘိုးတော်တရားဥရှင်ဝင်လို့ပြောရမှာပေါ့နော်ဒါတရားဥရှင်ဝင်ရဲ့အချိန်ဝင်နဲ့လှုပ်ထားတာသူနီးဒီမှာနဲ့အစင်ကိုပြေးပါတယ်ပြီးကြွေကြတာနေမကြတော့ဘူးနော်တမန်ညှက်တယ်တော့သူမောင်းမပေးသေးဘူးမောင်းပေးလဲဥစဉ်တားမှာပါညှက်တန်လေးတွေကစိတ်ကိုအေးချမ်းကြည်လင်းစေပါတယ်နော်အဲ့ဒီလိုနဲ့အားထုတ်လိုက်တာတခြားတန်ကတော့ဒီဆွမ်းစားနေတဲ့အချိန်မှာအစင်းစင်းနဲ့တက်သွားလိုက်တော့သောတာပန်ဖြစ်ဆက်အားထုတ်တက္ကရာဂံဖြစ်ဆက်အားထုတ်အနာဂံဖြစ်သူများတွေကတော့ဆွမ်းဆပ်ပြီးနေပြီနော်ဆန္ဒနိုင်လေထိုးကန်နီးနေပြီရှင်သာရိပုတ္တရကလည်းကိုရင်လေးရဲ့ဘုန်းကံကြောင့်အဲ့ဒီမှာငခြင်းသာဟင်းနဲ့ရလာတယ်ဟာကိုရင်လေးဆွမ်းကျင်နဲ့နီးနေပြီဆိုပြီးတော့ခတ်သက်သွဲပြန်လာခဲ့ကိုရင်လေးကြောင်းရောက်တာနဲ့တကားခောက်လိုက်မယ်ဆိုရင်ကိုရင်လေးကတကားထဖွင့်တာနဲ့ရှေ့ဆက်ပြီးတော့ယဟန္တာဖြစ်မှာမဟုတ်တော့ဘူးဆက်တဆက်သေးတာအားထုတ်သွားမယ်ဆိုရင်ယဟန္တာဖြစ်မယ်ဆိုတာလည်းမြတ်စွာဘုရားရှင်ကပြီးတော့တကားမကွင်လေးကမ္မထာကြောင့်ရတကားမဝါနာလာရက်ပြီးတော့စောင့်နေတယ်ရှင်သာရိပုတ္တရာမထေရကြီးလည်းကြွလာရောစေတသာရိပုတ္တရာဘာတွေပေးလာတာလဲဘာတွေထောင်းလာတာလဲ အာဟာရဆောင်လာတာပါဗျာ။အာဟာရကဘာကိုဆောင်တယ်လဲ။ဝေဒနာကိုဆောင်ပါတယ်ဗျာ။ဝေဒနာကဘာကိုဆောင်တယ်လဲ။ရုပ်ကိုဆောင်ပါတယ်ဗျာ။ရုပ်ကဘာကိုဆောင်တယ်လဲ။သတ္တကိုဆောင်ပါတယ်ဗျာ။ဒီမိကွန်းလေးကိုအမေးချေလုပ်ကြတာပေါ့နော်။ဆာလောင်နေတဲ့ပုဂ္ဂိုလ်အာဟာရလေးစားလိုက်ရတော့ချမ်းသာတဲ့ဒုက္ခဝေဒနာတွေဖြစ်သွားတာပေါ့။ဒုက္ခဝေဒနာဖြစ်တဲ့ဆိုရင်ရုပ်တွေလည်းကြည်လင်တန့်ရှင်းပြီးတော့တင့်တယ်သွားတာပေါ့။အယောင်ထွက်သွားတာပေါ့။ရုပ်ကလေးကကြည်လင်တန့်ရှင်းတင့်တယ်ပြီးတော့ချမ်းသာနေတော့သွားလဲထိတွေ့ချမ်းသာရက်လဲထိတွေ့ချမ်းသာထိုင်လဲထိတွေ့ချမ်းသာလျောင်းလဲထိတွေ့ချမ်းသာနဲ့ဣရိယာပုလေးပါလုံးအထိတွေ့လဲချမ်းသာသွားတာပဲအဲ့ဒီလိုအာဟာရရဲ့အဆင့်ဆင့်ဆောင်းမုံမိဂွန်လေးကလည်းအမေးချေလုပ်ပြီးတော့ကိုရင်လေးယဟန္တာဖြစ်သွားပါလိမ့်အဲ့တော့ကိုရင်လေးနဲ့ဘုသူကိုရင်လေးအရှင်သာရိပုတ္တရာနဲ့တကားပြောခဲ့တာကလည်းသတ္တတ္တပါယတခန်းတကန္တနော်ကိုရင်လေးကညူရဲရော်တဲ့ဆုံးကဆန်နေလို့စကားမပြောဘူးရင်ကုန်နှုတ်ပိတ်နေမယ်ကြောင်းရမှဘုန်းကြီးမေးဦးမယ်ဆိုရင်တရားရပါဦးမလားမရတော့ဘူးလိုအပ်တဲ့အချိန်လို့မထင်ရတဲ့အချိန်မှာမေးလိုက်တာလေးတောင်မှဉာဏ်ကြီးတဲ့ပုဂ္ဂိုလ်တွေကြတော့လိုအပ်တဲ့စကားလို့ဖြစ်သွားတယ်နော်နောက်တစ်ချက်ကအရှင်သာရိပုတ္တရာနဲ့မြတ်စွာဘုရားပြောနေကြတာလေစကားပဲကိုတရားအထုတ်နေတဲ့အချိန်မှာကိုယ့်ကိုစကားလာပြောရင်အနှောက်အယှက်ဖြစ်သွားမှာကိုကာကွယ်တမ်းမြစ်တဲ့တင်နဲ့တခြားလူတွေအချင်းချင်းစကားပြောနေလို့ရှိရင်လေအဲ့ဒီစကားကကိုယ့်အတွက်ဘတ္တတ္တပါရဖြစ်သွားတာပဲနော်ကိုယ်ကိုယ်တိုင်းနားထောင်မှကိုယ်ကိုယ်တိုင်းပြောမှမဟုတ်ဘူးကိုယ်ကိုယ်နောက်ဆက်သိမဲ့ပုဂ္ဂိုလ်တွေတရားသူချင်းချင်းပြောနေလို့ရှိရင်လည်းကိုယ့်အတွက်စကားအဆင်ပြေသွားတာပါပဲနော်ကိုယ်စီလာပြီးချင်းချင်းစကားသမဲ့ပုဂ္ဂိုလ်တွေကိုယ်စီမလာတော့ဘဲနဲ့သူတို့ချင်းချင်းအားရိုက်နေကြလို့ရှိရင်လည်းကိုယ့်အတွက်အဆင်မပြေဘူးလားအဆင်ပြေတယ်အဲ့ဒါလေးလည်းချက်ချင်းပြီးတော့သဘောပေါက်အောင်ပါပေါ့နော်ဒါကြောင့်လိုအပ်တဲ့အချိန်မှာလိုအပ်တဲ့စကားကိုလိုအပ်သလောက်ပြောပါနားလေထောက်ပါဒါမှတရားဒုတိယမြတ်ရနိုင်ပါတယ်ကိုယ့်ဘဝဉာဏ်မှာစကားသာနေဆိုတာနေ့တိုင်းမကြားရဘူးလားကြရတယ်အဲ့ဒီဇာတ်ကားလေးကိုကိုယ်ရင်ပန္တိတလေးလို့ပြောလေဉာဏ်ကြီးကြီးနဲ့နှလုံးသွင်းဆင်ခြင်တတ်မယ်ဆိုရင်တရားမဖြစ်တဲ့ဇာတ်ကားတခွန်းမှမရှိပါဘူးဇာတ်တိုင်းဟာတရားတွေကြီးပါပဲသူကတော့တရားလို့ပြောမှမဟုတ်ဘူးကိုကတရားဖြစ်အောင်ပေါ်ထုတ်ယူရမှာတရားဖြစ်အောင်အသွင်ပြောင်းယူရမှာသဘောပေါက်ပါတယ်နော်ဒါကြောင့်ဇာတ်ကားကိုလည်းအထင်မသေးပါနဲ့ပြောတတ်ရင်ယဟန္တာအတိဖြစ်နိုင်ပါတယ်နားထောင်တတ်ရင်ယဟန္တာအတိဖြစ်နိုင်ပါတယ်ကုပ္ပဝင်ကျင်မှာကြားနေတဲ့သင်္ချန်တွေဆိုတာလေဇာတ်ကားတွေပဲမဟုတ်ဘူးလားတန်စင်ထည့်ထားတဲ့ဇာတ်ကြီးနော်အဲ့ဒီတချင်းတွေကလည်းနားထောင်တတ်မယ်ဆိုရင်တရားမရနိုင်ဘူးလားရနိုင်တယ်သူကတော့အချစ်ချင်းဆိုရင်အချစ်အကြောင်းပဲပြောမှာပေါ့ကိုကအချစ်ဒိဋ္ဌိပဲနားမလဲပဲနဲ့အဲ့ဒီသကလုံးလေးရဲ့နောက်ွယ်မှာရှိတဲ့တရားသဘောလေးကိုချက်ထင်းပြီးတော့နားလဲရမယ်အဲ့ဒါဆိုရင်ကိုကြားလိုက်တဲ့တချင်းစာသားလေးတစ်ခုကြောင့်လည်းတရားရသွားနိုင်တာပဲမင်းမဆွဲလို့မတွဲမိတာပါချစ်ကမင်းအနာမှာပါဆိုတော့ကြားဘူးရမလားမင်းမကြည့်လို့မင်းမသိတာပါအချစ်ကမင်းအနာမှာပါဒါအချစ်ကြောင့်ပဲနားထောင်နေကြတော့အချစ်ပဲသိမှာအဲ့ဒီစာသားလေးကတရားတော်အင်မတန်ကြီးဝနေတာတရားကနေရာတိုင်းမှမရှိဘူးလားရှိတယ်ဒါပေမဲ့ကိုမကြည့်လို့မသိတာနော်ဒါကြောင့်ယောဂီတို့မင်းမကြည့်လို့မင်းမသိတာပါတရားကမင်းအနာမှာပါစာသားလေးကြောင်းလိုက်ရမှာပေါ့နော်မင်းမဆွဲလို့မတွဲမိတာပါတရားကမင်းအနာမှာပါအဲ့ဒီလိုလေးသဘောပေါက်တိုင်းကြားတဲ့နာတချင်းတချင်းတဲ့ကစကားကလည်းပါဖြစ်သွားတယ်တရားဖြစ်သွားတာပဲအာလုံးကိုပြတ်သွားအောင်မင်းဖြတ်ရင်ဖြတ်ဒါမှမဟုတ်ရင်မင်းငါကိုဖြတ်စရာမကြဘူးလားကဲဘယ်လောက်တရားတော်ပါထားတော့နော်နိဗ္ဗာန်ကပြောနေတယ်လို့သဘောထားပေါ့နိဗ္ဗာန်ကကိုယ်ကိုပြောနေတယ်မင်းကျန်တဲ့လောကီတန်ရုံးဆိုင်အနှောင်ဖွဲ့ရဲ့အလုံးကိုပြန်ပြောင်းဖြန့်ဖြတ်မဖြန့်တော့မင်းငါကိုဖြတ်ကဲနိဗ္ဗာန်ကိုလိုချင်ရင်တန်ရုံးဆိုင်ဖြတ်မယ်ဆိုတဲ့အဓိပ္ပာယ်လေးယူလို့မရဘူးလားဦးဇင်းတော်ကအဲ့ဒီစာသားလေးကြားမှုပြေကြတဲ့တော်တော်သဘောကျတယ်နော်တခြားလဲတခြားနေအများကြီးရှိသေးတာပါပဲမနေ့ကထွက်တဲ့ popular channel ထဲမှာတောင်တခြားယူအိမတ်တန်ဆန်ကတခြားစာသားလေးတခုကြားမှုပြေသမားတို့ရေးထားပြီးလေနှုတ်ဆက်ခဲ့ပါလေကျွန်တော်သွားတော့မယ်လမ်းရဲ့ပယ်ရာဘူးဆိုလားပဲနော်လမ်းရဲ့ပယ်ဆောင်ရာပေါ့ခင်ဝန်းတခြင်းလို့ပြောပါတယ်ဦးဇင်းတော်သိမ့်မသိဘူးပေါ့နော်အဲ့ဒါသူ့တခြင်းကတော့သူ့အဓိပ္ပာယ်နဲ့သူရှိနေမယ်ဒကာကြီးမတန်ဆန်တဲ့သဘောပေါက်တာကတော့လောကီအယုံကာမဂုဏ်ချမ်းသာတွေကိုနှုတ်ဆက်ခဲ့ပါလေကျွန်တော်နိဗ္ဗာန်ကိုသွားပါတော့မယ်လမ်းရဲ့ပယ်ဆောင်ရာဆိုတာတတိပဋ္ဌာန်လမ်းရဲ့ပယ်ဆောင်ရာကိုသွားပါတော့မယ်ဘယ်လောက်ကောင်းထားလို့နော်မင်းနဲ့မှချစ်တတ်ပြီးပေါ့မကြဘူးလားကဲအချစ်လိုပဲသဘောမထားနဲ့တရားသဘောနဲ့ကြည့်တယ်အဲ့စာသားထဲမှာလည်းတရားတွေပါတယ်နော်ငါကတော့ကတော့ကိုယ်ခန္ဓာကိုယ်ကိုမချစ်တတ်သေးဘူးလောဘဖြစ်အောင်မရည်ချိုးပြီးမျက်နှာသိပြီးအမွေနဲ့နာရီလိမ့်ချမ်းပြီးစားပြီးတောက်ပြီးနဲ့ဟောတတိညာလေးရှိတာပြီးတတိပဋ္ဌာန်လေးရှိတာပြီးဆိုတော့ရည်ချိုးလဲကုသိုလ်တွေဖြစ်လို့သမင်းစားလဲကုသိုလ်တွေဖြစ်လို့အဲ့တော့တတိပဋ္ဌာန်တရားလေးကိုလှမ်းပြောလိုက်ပေါ့မင်းနဲ့မှချစ်တတ်ပြီပေါ့ကိုယ်ခန္ဓာကိုယ်ကိုချစ်တတ်သွားတာနော်ကဲနောက်ပါတခါကြီးဥလုံးမှာဘာသိရှိသေးတယ်အဲ့ဒီမှာကြားတဲ့တဲ့ချင်းစကားလေးတွေတချင်းစာသားလေးတွေကိုလည်းတရားဖြစ်အောင်ကြောင်းလင်းနိုင်ရမယ်ဒါဆိုရင်ကြားလိုက်တဲ့တချင်းကလည်းဘာတ္တပါယဖြစ်သွားတော့ဘတ္တတ္တပါယဖြစ်သွားတာပဲ